Welcome to the Voice of America in Burmese.
mingla mne khe ma shin 2019 khu ne september la 25 ye tinin la ni mne fe buyo ye season 2 ko american piran su myo raw washington dc ga ni sat tin thau lein ni ba bi line to meter 3240 ko apyin buyo ye facebook sa mya na buyo ye bamis news ka ni pyo le na sin nai ma de shin ကျမခွန်ယူပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းလေးကိုကိုစောဝင်လိုက်နေကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါဂျာမနီတို့ရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်အင်္ဂလာမာကယ်ရဲ့ပါတီနဲ့မဟာမိတ်ပါတီတို့မဲအများစုရတာကြောင့် Miss Marco တက်တန်း၄ချိန်ဆက်တိုက်ဝန်ကြီးချုပ်ဖြစ်ဖို့တရားသလောက်ရှိနေပါပြီဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ညာကလေးငယ်ဒုက္ခသည်တွေအတွက်အကူအညီတွေဒါကာမျိုးတော်ကိုရောက်သွားပြီလို့ UNICEF ကပြောပါတယ် ARC အကြံဖက်အဖွဲ့ကတက်သွားတယ်လို့ဆိုတဲ့ဟိနူဘာလာဝင်28ဦးရဲ့ရုပ်အလောင်းတွေကိုတနင်္ဂနွေနေ့မှာရှာတွေ့တယ်လို့တက်မတော်ကောင်းရေးဦးစုချုပ်ရုံးကသတင်းထုတ်ပြန်ပါတယ်ဒီတဲ့တွေပါဝင်တခြားနိုင်ငံတကာထိတ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုနှစ်ခင်နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ကြောက်စိမ့်ထွက်ရဒေတာတခုဖြစ်တဲ့ KIA ကချင်လွတ်လပ်ရေးတပ်ဖွဲ့တွေစခန်းချတယ်ဆိုတဲ့အကြောင်းပြချက်နဲ့နန်စီပန်ရွာကနာကိုဒီစီနက်ဆန်အများပြတည်ယူခွင့်ပိတ်ပင်ထားပါဗျာအ
ာသူတို့ဘရူးမုံကြီးကဆိုစက်တင်ဘာလ2ရက်နေ့လောက်မှာစပိတ်တာအခုကျွန်တော်တို့ဒီနန်စီပန်ပိတ်တာတော့14ရက်နေ့ကပိတ်တာအခုဘဒူမုံဟိုတနိုင်းရဲ့ဆက်ဖို့တနိုင်း
ကခန့်တီမြုပ်ကန်တူရဲ့ပြောပြချက်နဲ့အတူနားဆင်ရမှာပါမြန်မာဒီမိုကရေစီရေးစုနေကမှာတော့ရခိုင်ပြည်နယ်တဲကပြိပခတ်ဖြစ်ရရမှာနေထိုင်သူတွေအတွက်အကူအညီပေးရမှာမျက်မျက်တာတာဖြစ်ဖို့လိုကြောင်းနဲ့စိန်ခေါ်မှုတွေကိုကြော်လွှားဖို့ကြိုးပမ်းနေတဲ့အကြောင်းတွေပြောပြထားတဲ့မြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးနဲ့ VOA တီးတန့်မေးမြန်းခန်းပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ရမှာပါအခုရင်ဆုံးတော့တနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုစောဝင်းလှိုင်တို့ကကြေညာပါမယ်ရှင်
ဂျာမနီထူထူရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်အင်္ဂလာမာကယ်ဟာ၄ချိန်မြောက်တက်တန်းအတွက်ထပ်ပြီးအနိုင်ရသွားပါတယ်။လွန်ခဲ့တဲ့3လမှာမဲဆွယ်စည်းရုံးပွဲတွေစတင်ကြတဲ့ကဒီလိုရလတ်ထွက်လာမယ်ဆိုတာကိုတော့ခံမှန်းထားခဲ့ကြပြီသားပါ။ဒါပေမဲ့လည်းဝန်ကြီးချုပ်မာကယ်ရဲ့အာနာယခရစ်စတန်ဒီမိုကရက်စီပါတီဟာခံမှန်းခဲ့တာတဲ့မဲရည်အတွက်ရော့သွားပြီးလက်ရဆွန်ပါတီကတော့ခံမှန်းထားတာတဲ့မဲရည်အတွက်ပိုရတဲ့ပုံရှိပါတယ်။မဲယုံထွက်ကောက်ယူတဲ့စတန်တွေပေါ်မှာအခြေခံပြီးမဲယုံနေပိတ်ပြီးတိတ်မကြခင်မှာထုတ်ပြန်တဲ့ပုံမှန်အဖြစ်အတော်လေးယုံကြည်လို့ရတဲ့ခံမှန်းချက်တွေအရမစ်မာကယ်ရဲ့အာနာယခရီးယန်ဒီမိုကရက်တစ်ယူနီယံ CDU နဲ့သူတို့ရဲ့မိဖက်ပါတီခရီးယန်ဆိုရှယ်ယူနီယံ CSU ပါတီနှစ်ယောက်ပေါင်းကမဲရည်အတွက် 32.500 ခန့်လုံးရပါတယ်။ဒါကြောင့်လဲမစ်မာကယ်ဟာဒုတိယကမ္ဘာစစ်ပြီးခဲ့တဲ့ကဆိုရင်တက်တန်းလေးချိန်ဆက်တိုက်ဝန်ကြီးချုပ်ဖြစ်သူ3ဦးထဲမှာ2ဦးပါဝင်ဖြစ်သွားတော့မှာပါ။စစ်တမ်းကောက်ယူသူတွေက CDU CSU ပါတီနှစ်ယောက်ပေါင်းမဲရည်အတွက် 36 ခန့်နဲ့ 39 ရာခိုင်နှုန်းထိရမယ်လို့ခန့်မှန်းခဲ့ကြတာပါ။CDU ပါတီရတဲ့မဲရည်အတွက်ကနေသွားပြီးဂျာမနီနိုင်ငံရဲ့အငင်းပွားပွဲလက်ရာဇွန်လူအများကြိုက် Alternative for Germany လို့ခေါ်တဲ့ PFD ပါတီကခံမှန်းထားတဲ့မဲပူရသွားတာကြောင့် Miss Marker ရဲ့အောင်ပွဲဟာအပြည့်အဝဖြစ်တဲ့အနေအထားမျိုးတော့မဟုတ်ပါဘူး AFD ပါတီဟာဂျာမန်လွှတ်တော်မှာအမှန်နေရာရဖို့လိုအပ်တဲ့900ခန့်လုံးမဲအရည်အတွက်ကိုအသားလေးပဲကျော်ပြီး 73.400 ခန့်လုံးအထိရမယ်လို့မဲယုံထွေကောက်ယူတဲ့စစ်တမ်းတွေကပြနေပါတယ်
အမေရိကန်ပြည်ထောင်စုအတွင်းအာကစားပွဲတွေမစခင်နိုင်ငံတော်သချင်းဆိုတဲ့အခါအာကစားသမားတွေရောပွဲကြည့်ပိတ်သက်တွေပါမတ်တက်ရပြီးအယူသိပေးကြတဲ့အလေအထားရှိရာကလွန်ခဲ့တဲ့နှစ်ပိုင်းအတွင်းကစလို့ကစားသမားတချို့ကအဲ့ဒီလိုလှုပ်တာကိုကန့်ကွက်တဲ့အနေနဲ့ဒုထောက်ထိုင်ချတဲ့အစဉ်လာကိုစတင်ခဲ့တာကြောင့်အဲ့ဒီလိုလှုပ်ကြသူတွေကိုအသင်းကနေထုတ်ပြစ်ဖို့သမရထွန်းကတောက်ချနေမှာပြောကြလိုက်တာကိုဆန့်ကျင်ပြီး National Football League NFL လို့ခေါ်တဲ့ American Football အာကစားအသင်းတွေကဒါဇင်နဲ့ချီတဲ့ကစားသမားတွေနီးပြတွေအသင်းပိုင်ရှင်တွေဟာတင်းနှင်းတွေနေကဒူးထောက်တာလက်ချင်းချိတ်ဆက်တာတွေကိုပြုလုပ်ကန့်ကွက်ခဲ့ကြပါတယ်။ American လူမှုအတန်းဝိုင်းကလူနည်းစုတွေအပေါ်နှိမ်ချဆက်ဆံတာကိုကန့်ကွက်တဲ့အနေနဲ့နိုင်ငံတော်တချင်းဆိုတဲ့အချိန်မှာ NFL ကစားသမားတအူးကမနစ်ကဒူးထောက်ဆန္ဒပြတဲ့အစဉ်လာဆက်တင်ခဲ့တာမှာနောက်ပိုင်းမှာအာကစားသမားအတော်များများကလည်းသူ့ရဲ့လောကီယက်ကိုထောက်ခံတဲ့အနေနဲ့နိုင်ငံတော်တချင်းဆိုတဲ့အချိန်မှာဒူးထောက်တာတွေပြုလုပ်ခဲ့ကြပါတယ်။အခုနှစ်မှာလည်းဒူးထောက်ဆန္ဒပြတာတွေဆက်လက်ပြုလုပ်လာနေကြတာကြောင့်အဲ့ဒီလူတွေကိုအသင်းကထုတ်ပြစ်ဖို့အလုပ်ဖြုတ်ပြစ်ဖို့သမ္မတထရမ့်ကတောက်ကြနေမှာပြုလုပ်တဲ့လူမှုဟောပြောပွဲတစ်ခုအတွင်းပြောကြားလိုက်တဲ့အပေါ် NFL သာမကပဲတခြားအာကစားသမားတွေကလည်း Twitter လူမှုကွန်ရက်အပါအဝင်သတင်းမီဒီယာတွေမှာပါတုံ့ပြန်ပြောဆိုလာကြပါတယ်။ဒီနေ့ကနေကပြုလုပ်တဲ့ NFL အာကစားပွဲတွေအတွင်းကစားသမားပေါင်း130လောက်ဆန္ဒပြတဲ့အထက်မှာပါဝင်ခဲ့ကြတယ်လို့ AP သတင်းမှာဖော်ပြထားပါတယ်။သမရအနေနဲ့သွေးကွဲစေတဲ့ဇာတ်ကားမျိုးပြောကြခဲ့ကြောင်းဆန္ဒပြမှုမှာပါဝင်သူအများစုဟာလူမဲအာကစားသမားတွေဖြစ်ကြပြီးသူတို့ရဲ့ယုံကြည်ချက်ပေါ်လေးစားမှုပြသဖို့သမရအနေနဲ့ပြက်ကွက်ခဲ့ကြောင်း NFL အဖွဲ့ကသမရထောက်ကိုဝေဖန်လိုက်ပါတယ်။
လီဗီးယားနိုင်ငံမှာအမေရိကန်ပြည်ထောင်စုကအတိအကျပြစ်မှတ်ထားတဲ့ခဲ့မှုအတွင်း IS သွေးကြွ18ယောက်သေဆုံးသွားတယ်လို့တာဝန်ရှိသူတွေကတနင်္လာနေ့မှာပြောပါတယ်။လီဘီယား National Accord အစိုးရအဖွဲ့နဲ့မာမိတ်တပ်ဖွဲ့တွေကြားညှိနှိုင်းပြီးလီဘီယားနိုင်ငံမှာ ISIS အဖွဲ့ရဲ့သဲကန္တာရဒဲကစခန်းတစ်ခုကိုစက်တင်ဘာလ22ရက်တောက်ကြနေ့ကလေကြောင်းကနေအတိအကျပြစ်မှတ်ထားတိုက်ခိုက်မှု6ကြိမ်လုပ်ခဲ့တဲ့အကြောင်းအာဖရိကဒေသဆိုင်ရာအမေရိကန်ကုတ်ကဲမှုစစ်ဌာနချုပ်ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။လက်နက်ကိုင်တွေကိုနိုင်ငံကနေအထုတ်အသွင်းလို့ရွှေ့ပြောင်းဖို့တိုက်ခိုက်မှုတွေကိုစီစဉ်ဖို့လက်နက်ခရမ်းတွေတူလောင်ဖို့ဒီစခန်းကို IS တွေကအသုံးပြုခဲ့တယ်လို့ထုတ်ပြန်ချက်မှာပြောထားပါတယ်။အဲဒီတိုက်ခိုက်မှုတွေကိုလီဘီယားစစ်ဖက်နဲ့ပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ
်။စီးရီးယားနိုင်ငံအတွင်းက IS Islamic စစ်သည်ကြွတွေကိုတိုက်ခိုက်နေတဲ့သူတို့ရဲ့ဗိုလ်ချုပ်တယောက်တိုက်ပွဲကြသွားကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။IS အဖွဲ့ဘက်ကပြစ်လိုက်တဲ့ပုံစံထိပ်ပြီးတမဟာမှုဗိုလ်ချုပ်ကြီးဖလာရီအဆာပေါ့ဖ်ကြာဆုံးသွားကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနရဲ့ပြောကြားချက်ကိုကိုးကားပြီးဒေသတွင်းသတင်းမီဒီယာတွေမှာဖော်ပြပါတယ်။ဗိုလ်ချုပ်ကြီးအဆာပေါ့ဟာတရက်အဇူမျိုးလွတ်မြောက်ရေးစစ်စင်ရေးတွေမှာစီးရီးယားအစိုးရတပ်ဖွဲ့တွေကိုအကြံပေးအဖြစ်တာဝန်ထမ်းဆောင်နေတာလို့ဆိုပါတယ်။အီရန်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့တရက်အဇူခရိုင်ဟာရေနံနဲ့တဘာဝဓာတ်ငွေတွေပေါ်ကျော်သွားတဲ့ဒေသဖြစ်ပြီး IS အဖွဲ့အာဏာကြီးထွားလာရေးအတွက်အဲ့ဒီဒေသကဗန္ဒာငွေတွေအဓိကရရှိခဲ့တာလို့ဆိုပါတယ်။ဒီတောတွင်းတရက်အဇူမျိုးရဲ့မြောက်ဘက်ပိုင်းမှာရှိပြီးရခာမျိုးရဲ့တောင်ပိုင်းမှာရှိတဲ့မာဒန်ဆိုတဲ့မြို့ကိုစီးရီးယားအစိုးရတပ်ဖွဲ့တွေကပြန်လည်သိမ်းပိုက်လိုက်ကြောင်းစီးရီးယားသတင်းမီဒီယာတွေမှာဖော်ပြပါတယ်။
UAE ဗီကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုံနေပေးနေပါတယ်ရှင်
ဒီကနေ့တနင်္လာမနေ့ဖက်သတင်းများကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်ကလေးငယ်ထောင်ပေါင်းများစွာနဲ့သူတို့မိသားစုတွေအတွက်ကုလသမဂ္ဂကလေးသင်ငယ်များရောင်းမငွေအဖွဲ့ UNICEF ရဲ့အရေးပေါ်အကူအညီတွေဒါကာမြို့တော်မှာရောက်သွားပါပြီ။မြန်မာနိုင်ငံရခိုင်ပြည်နယ်ကနေထွက်ပြေးသွားသူတွေလို့ပြောတဲ့အဲ့ဒီဒုက္ခသည်တွေကိုမြန်မာဆွေရကတော့ရိုဟင်ဂျာလို့မခေါ်ဘဲရခိုင်ပြည်နယ်ကမွတ်စလင်များလို့သုံးလုံးပြောဆိုသလိုမြန်မာလူထုအများစုကလည်းဘင်္ဂလီဆိုပြီးတော့သုံးဆွဲပြောဆိုကြပါတယ်။ဒီမန်နိုင်ငံကိုပင်ဟေဂင်မြို့ကနေထွက်သွားတဲ့ကုန်းနီလီယင်ပေါ်မှာရေတန့်ဆေးပြားတွေမိသားစုတန်ရှင်ရေးပစ္စည်းတွေရေနဲ့မိန်လာဆိုင်ရာပစ္စည်းတွေပလတ်စတစ်အမိုးကားတွေကလေးတွေအတွက်ကစားစရာတွေနဲ့တခြားပစ္စည်းတန်တရာပါသွားပါတယ်။ရိုဟင်ဂျာဒုက္ခသည်ကလေးငယ်ခံမှန်းကြီး2သိန်းခွဲလောက်အတွက်အရေးပေါ်လိုအပ်နေတဲ့အကူအညီတွေကိုအခုရောက်သွားတဲ့ပစ္စည်းတွေနဲ့ဖြည့်ပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားသူပေါင်းဟာကလေးငယ်တွေအပါအဝင်လူပေါင်း4သိန်း3000နီးပါးရှိပြီလို့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကပြောထားပါတယ်။ဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းမှာစိုးရွားတဲ့အခြေအနေတွေနဲ့နေထိုင်နေကြရပါတယ်။အခုရောက်သွားတဲ့အကူအညီပစ္စည်းတွေကိုထရက်ကားတွေနဲ့တင်ပြီးအဲဒီနိုင်ငံတောင်ပိုင်းကောက်ဆက်ဘဇားဒေသကိုပို့ပေးမှာပါ။ဘင်္ဂလားဒေ့ရှ်တောင်ပိုင်းကဒုက္ခသည်တွေကိုနောက်3လအတွင်းအကူအညီပေးဖို့အတွက်နောက်ထပ်ရန်ပုံငွေဒေါ်လာ 9.3 သန်း UNICEF ကပန်ကြားထားပါတယ်။ဒါပေမဲ့ဒုက္ခသည်တွေရေအတွက်ဒိုးလာတာနဲ့မျှနောက်ထပ်ရန်ပုံငွေတွေလိုအပ်လာမှာဖြစ်ပါတယ်။
ရခိုင်ပြည်နယ်မောင်တော်မြို့နယ်ရဲဘော်ကြားကျေးရွာအနီးမှာ ARSA အစွန်ရောက်ဘင်္ဂါလီအကြမ်းဖက်သမားတွေအကြမ်းဖက်တိုက်ခိုက်တပ်ဖြတ်ခြင်းခံခဲ့ရတဲ့ဟိန္ဒူဘာသာဝင်ရုပ်အလောင်း28လောင်းကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကတင်းငွေတွေနဲ့မှာတွေ့ရှိခဲ့ကြောင်းတပ်မတော်ကာကွယ်ရေးဦးစီးရုံးကသတင်းထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်ဘူးတီတောင်နဲ့မောင်တော်ဒေသတွေမှာဩဂုတ်လ25ရက်နေ့ကလုံခြုံရေးကင်းစခန်း30ကျော်ကို ARSA လို့ခေါ်တဲ့အကြမ်းဖက်သမားတွေကဝင်ရောက်တိုက်ခိုက်မှုရဲ့နောက်ဆက်တွဲအဖြစ်ရခိုင်ပြည်နယ်အတွင်းပဋိပက္ခတွေတကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုအစပိုင်းမှာမွတ်စလင်လက်နက်ကိုင်အဖွဲ့ကတပ်ဖြတ်ခဲ့တာဖြစ်ကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်။တမတော်ကာကွယ်ရေးဦးစီးချုပ်ရုံရဲ့ညင်ညာချက်မှာတော့ ARSA အစွန်ရောက်ဘင်္ဂါလီအကြမ်းဖက်သမားအင်အား300ခန့်ဝင်ရောက်လာပြီးအဲ့ဒီရဲဘော်ကြားကျေးရွာမှာရှိတဲ့အမျိုးသားအမျိုးသမီး100လောက်ကိုဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့အကြောင်းအဲ့ဒီနောက်ရွာအနီးမှာပဲအကြမ်းဖက်သမားတွေကအဲ့ဒီအမျိုးသားအမျိုးသမီးအလုံးနီးပါးကိုရဲရဲဆက်ဆက်တပ်ဖြတ်ခဲ့ပြီးအမျိုးသမီးရှိဦးကိုအစ္စလမ်ဘာသာနဲ့ဝန်ခံခဲ့ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုခေါ်ဆောင်သွားခဲ့တဲ့အကြောင်းစစ်တွေမြို့မှာထွက်ပြေးတင်းချောင်နေတဲ့ရဲဘော်ကြားရွာသားဟိန္ဒူဘာသာဝင်ကုညီရေးကောင်းဆောင်ဦးနီမော်ရဲ့ပြောကြားချက်ကိုကိုကာပြီးဖော်ပြထားပါတယ်။ဦးနီမော်ရဲ့ပြောကြားချက်အရလုံခြုံရေးတပ်ဖွဲ့ဝင်တွေအခင်းဖြစ်ပွားတဲ့နေရာကိုတင်းနှင်းငွေတွေကတွားရောက်ရှာဖွေလာမှာအလောင်းတွေကိုတွေ့ရှိခဲ့ရခြင်းဖြစ်တယ်လို့လည်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ကြီးညာချက်မှာဖော်ပြထားပါတယ်။တေဆုံးသူတွေက20ဦးဟာအမျိုးသမီးတွေဖြစ်ပြီးကြံရှိဦးကတော့အမျိုးသား2ဦးနဲ့အသက်10နှစ်အောက်ယောက်ျားလေးကလေးငယ်တွေဖြစ်ကြတယ်လို့ဆိုပါတယ်လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့ကြမ်းရှိနေတဲ့ဟိန္ဒူဘာသာဝင်တွေကိုလိုက်လံရှာဖွေနေစေဖြစ်တယ်လို့ဆိုပါတယ်မြန်မာသမ္မတရုံးပြောခွင့်ရဦးစော်ထေးကတော့ဒီလူ28ဦးကိုဘသူတွေတပ်ဖြတ်တယ်ဆိုတဲ့ထင်မြင်ချက်ပေးဖို့ညှင်းဆိုခဲ့တဲ့အကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ
်ထိုင်းနိုင်ငံဝန်ကြီးချုပ်
ထိုင်းနိုင်ငံဝန်ကြီးချုပ်ဟောင်းယန်လက်ရှင်နယ်ဝပြီးခဲ့တဲ့လကနိုင်ငံကနေထွက်ပြေးသွားနိုင်အောင်ကူညီခဲ့သူတွေကိုပေါ်ထုတ်လို့ရဖို့နှိစက်နေပြီလို့ထိုင်းဒုတိယဝန်ကြီးချုပ်ဖရာဝေဝန်ဆူဝန်ကတောက်ကြံနေမှာပြောထားပါတယ်။သူ့ဘော်ဆွဲတင်ထားတဲ့တာဝန်ပေါ်မှုဆိုင်ရာဆွဲချက်နဲ့ပတ်သက်ပြီးတရားရုံးချုပ်ကဆုံးဖြတ်ချက်ချကန်ဒီလေးမှာပဲဝန်ကြီးချုပ်ဟောင်းယန်လက်ထိုင်းနိုင်ငံကနေပြောက်သွားတာပါ။သူဦးဆောင်တဲ့ဆွေရောက်ကို2014ခုနှစ်မှာစစ်ဖက်ကအာဏာသိမ်းဖြုတ်ချခဲ့တာပါ။မစ်ယင်းလက်ဟာဗန်ကောက်မြို့တော်အရှိဘက်မိုင်180ကျော်အကွာကစာခေါင်းပြည်နယ်အာရန်ယာပရတ်သက်နဇက်ခရိုင်ကနေတဆင့်ဂုံးလန်းကနေကမ္ဘောဒီးယားနိုင်ငံထဲကိုဝင်သွားခဲ့တာလို့ဒူးဝန်ကြီးချုပ်ကသတင်းမီဒီယာတွေကိုပြောပါတယ်။ဒီဖြစ်ရနဲ့ဆက်ဆက်ပြီးမတင်ကားသူရဲရရှိ3ဦးကိုဂျာတာပရီနီညာကစစ်ဆေးမေးမြန်းခဲ့ပါတယ်။မစ်ယင်းလက်ကိုနဇက်ကိုကားနဲ့မောင်းပို့တာမှာကူညီခဲ့တယ်ဆိုတာအဲ့ဒီရဲရရှိ3ယောက်ကဝန်ခံထားတယ်လို့ဒူးဝန်ကြီးချုပ်ဘရာဝစ်ကပြောပေမဲ့သူတို့အပေါ်ဘာဆွဲချက်မှတတ်မထားသေးပါဘူး။ရှင်နဝမီသားစုနဲ့နှီးဆက်တဲ့ရဲဂျိုဟောင်းတူကမစ်ယင်းလက်ထွက်ပြေးဖို့အကွက်ချစီစဉ်ခဲ့တယ်ဆိုတာဆက်လုပ်နေတဲ့စုံစမ်းစစ်ဆေးမှုကနေတွေ့ထားတယ်လို့အမည်မဖော်တဲ့သတင်းရှင်းပြတစ်ခုကရိုက်တာသတင်းဌာနကိုပြောပါတယ်။မစ်ယင်းလက်ဘယ်မှာရှိနေတယ်ဆိုတာအခုချိန်ထိအတိအကျမသိရသေးပါဘူး။ရယုံကျိုကမစ်စင်းလက်ကိုဖန်ဝရန်ထုတ်ထားပြီးတာဝန်ပေါ်မှုဆိုင်ရာဆွဲချက်တွေစက်တင်ဘာလ29ရက်နေ့မှာဆုံးဖြတ်ချက်ချမယ်လို့ပြန်သတ်မှတ်ထားပါတယ်
။တမယိုးကြငက်ဖြားယောဂစေဝါတွေကိုခန္ဓာရင်ရှိတဲ့စူပါငက်ဖြားယောဂလို့တင်စားခေါ်ဆိုကြတဲ့အကြောင်းမဲ့ဖွဲ့ငက်ဖြားယောဂတမျိုးအရှတိုက်အတွင်းပြန့်နှံ့နေတာမှာမကြသေးခင်ကဘီယန်နာနိုင်ငံကိုပထမဆုံးအကြိမ်ရောက်ရှိသွားပြီးဖြစ်ကြောင်းသူတေတီတွေကတောက်ကြနေမှာပြောပါတယ်။အဲ့ဒီငက်ဖြားယောဂအမျိုးအစားကို2009ခုနှစ်ကကမ္ဘောဒီးယားနိုင်ငံမှာပထမဆုံးအကြိမ်တွေ့ရှိခဲ့တာဖြစ်ပြီးအိန္ဒိယနဲ့အာဖရိကတိုက်ကိုမပြန့်ပွားအောင်အများဆုံးလှုပ်ဆောင်ကြဖို့လိုအပ်ကြောင်းကျွမ်းကျင်သူတွေကပြောပါတယ်။ဒီယောဂပို့ဟာတောမီလို့အလင်းမြန်ကူးဆက်နေကြောင်းဘန်ကောက်မြို့မဟီဒေါတက္ကသိုလ်အပူပိုင်းဒေသစေဝသုတေသနဌာနငက်ဖြားယောဂဆိုင်ရာအကြီးအကဲပါမောက္ခအာဂျင်ဒွန်ဒရော့ပ်ကပြောပါတယ်။ဒီယောဂပို့အတွက်ကမ္ဘောဒီးယားနိုင်ငံအနေနဲ့ကုထုံးသစ်ကိုပြောင်းလဲကုသနေပြီးဗီယက်နမ်နိုင်ငံအနေနဲ့လည်းအလင်းအမြန်ပြောင်းလဲကုသဖို့လိုအပ်ကြောင်းပါမောက္ခဒွန်ဒရော့ပ်ကပြောပါတယ်။1950နဲ့60ခုနှစ်တည်းအတွင်းအရှေ့တောင်အာရှနဲ့အာဖရိကအိန္ဒိယတို့မှာငှက်ဖျားယောဂကူးစက်ပြန့်ပွားမှုနှစ်ကြိမ်ဖြစ်ပေါ်ခဲ့တာမှာလူပေါင်းတန်ပေါင်းများစွာသေဆုံးခဲ့ပါတယ
်2019ခုနှစ်စက်တင်ဘာလ25ရက်တနင်္လာနေ့မနေ့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုစောဝင်းလိုင်တို့ကြီးညာပေးသွားတာပါ။အခုနောက်ပိုင်းအစီအစဉ်တွေကိုတော့ကြောက်စိမ့်ထွက်ရာဒေတာတခုမှစီစံအများပြတဲခွင်ပိတ်ထားကြောင်းနဲ့စပါမယ်ရှင်။စကိုင်းတိုင်းခန်းတီမြို့နယ်အတွင်းကြောက်စိမ့်ထွက်တဲ့နန်စီပွန်ဒေတာတဝိုက်ကို KIA ကချင်လူအမျိုးသားလူမျိုးရေးတပ်တွေစခန်းချတဲ့နေရာနဲ့နှီးတဲ့အတွက်ဆိုပြီးစီစံစတဲ့စားနပ်ရိက္ခာအများပြားသက်ဆောင်ခွင့်ပိတ်ထားတဲ့အကြောင်းဒေတာကန်တွေကပြောပါတယ်။အခုလိုပိတ်ပင်တဲ့နန်စီပွန်ဒေတာမှာအနီးတဝိုက်မှာနေထိုင်တဲ့သူတွေရင်မစေးကြောက်ရှာဖွေသူတွေအတွက်စားတောက်ရေးအခက်အခဲဖြစ်စေတဲ့အကြောင်းသက်သက်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။စကိုင်းတိုင်းခန်းနီမြို့နယ်တဲကကြောက်စိမ့်ထွက်ရှိတဲ့နန်စီပွန်ဒေတာမှာစက်တင်ဘာလလေလောက်ကစပြီးစံနဲ့စီအများပြားတည်ဆောင်ခွင့်တွေကိုဒေတာဆိုင်ရာအာဏာပိုင်တွေကပိတ်ပင်မှုတွေရှိတာကြောင့်အဲ့ဒီဒေတာတွေမှာလုတ်ကင်စားတောက်နေသူတွေအခက်အခဲဖြစ်နေတယ်ဆိုပြီးခန်းနီမြို့ကတူဖြစ်တဲ့ကိုအောင်စန်းမြင့်ကပြောပါတယ်
။ကျွန်တော်တို့အခုပိတ်ထားတဲ့ဥစားနန်စီပွန်ရဲ့ဘသူမုံရဲ့ပိတ်ထားတယ်ဘသူမုံကြီးရွာနဲ့အဲ့ဘသူမုံကြီးရွာလည်းအဲ့လိုပဲဆန်နေစီရဲ့အဲ့ဘက်လို့သုံးမချောက်ဝင်မပေးဘူးလို့မျိုးတွေပိတ်ထားတယ်။သူတို့ကြောင်းကြောက်ကြတာပါလေဆိုတော့ KIA မျိုးဆိုဒါကျွန်တော်တို့ကစစ်ဖြစ်တဲ့နယ် KIA ကိုထောက်ပံ့လို့ဆိုပြီးမှသူတို့ပထမကြောင်းကြက်တက်ပေးတယ်။ကျွန်တော်တို့ကဒါအဲ့တုန်းကလည်းကျွန်တော်တို့ကိုယ်စားလှယ်ရဲ့တချို့ဟာတွေကကန့်ဝတ်တယ်ဒါစစ်ဖြစ်တဲ့နယ်မျိုးမဟုတ်ဘူးပေါ့။အပိတ်ချာကြောင်းမရှိဘူးပေါ့။အာသူတို့ဘသူမုံကြီးရဆိုစက်တင်ဘာလ2ရက်နေ့လောက်ကစပိတ်တာ။အခုကျွန်တော်တို့ဒီနတ်စီဘုံပိတ်တာတော့14ရက်နေ့ကပိတ်တာ။ကျွန်တော်ကခုဘဒူးမုံဟိုတနိုင်းအထွက်ကိုတနိုင်းဘက်ကိုတက်မဲ့ဟာလေးဆန်နေပိတ်တာဆန်နေစီနေလာဟုတ်တယ်အဲ့တော့ဟိုကျွန်တော်တို့ကဆန်အဲ့ဘဒူးမုံကနေတနိုင်းခဏညောနေအဲ့ဘဒူးမုံကြီးတော့ဖြတ်ရမှာဘဒူးမုံကြီးကထပ်ထပ်ကိုတက်လို့တနိုင်းကိုပိတ်တယ်ဆိုကျွန်တော်တို့ကလက်ခံရတယ်ခုကဘဒူးမုံကြီးဟာအစောတွင်းကိုဘဒူးမုံရွာနန်းလေးကနေဆန်နေစီနေကနေတက်ယူွက်မပေးလို့ဆိုတော့ဒါကျွန်တော်တို့ပြည်သူတွေတော်တော်လေးဒုက္ခရောက်တယ်စောက်ဝနေရန်ခက်ခဲကြတယ်ဆန်နေရောစီရောတင်ွက်မပေးလို့ဘယ်လိုမျိုးလုပ်ကြိုက်စားတော့မလဲပေါ့လုံးလုံးစင်တော့နည်းနည်းပေါ့ပေါ့တော့ယူခွင့်တော့ရတယ်
တနိုင်းဒေသဘက်မှာတော့ပြီးခဲ့တဲ့လတွေတဲကဆန်နေသေးဆောင်တာတွေပိတ်ပင်မှုတွေရှိနေတာပါအခုနန်စီပွန်ဒေသဟာစစ်ဖြစ်နေတဲ့ဒေသမဟုတ်ပေမဲ့ KIO စခန်းချတဲ့နေရာတွေနဲ့နှီးစက်မှုတွေရှိနေတာကြောင့်ဆိုကပိတ်ပင်တယ်လို့ယူဆရကြောင်းဒါပေမဲ့အဲ့ဒီဒေသဟာ KIO စခန်းချတဲ့လမ်းကြောင်းနဲ့မသက်ဆိုင်ကြောင်းကိုလည်းပြောပြပါတယ်
KIA ရောကျွန်တော်တို့ခန်းကြီးဟိုဘက်ဖာလမုံခန်းကြီးအဲ့နစီဘုံရောက်ဟိုဘက်ထိုက်ဆိုရင်တော့ KIA နဲ့တော့နီးရ KIA ရောအဲ့လိုမျိုးလာတာတော့မရှိဘူးမဒီဒေတာမှတော့တစ်ခါမှတော့မရှိဘူးဒီဒေတာက KIA နဲ့တော့နီးတယ်နဲ့ဆက်ပုံစံမျိုးဖြစ်နေတာ KIA ရှိရဒီမှာတော့ ကျွန်တော်တို့ကချင်ပြည်နယ်ထွက်တဲ့ပိုင်းဒီနာစီဘောင်းနဲ့ဟိုဘက်ကိုထွက်လိုက်တယ်ဆိုတော့ကျွန်တော်တို့ဖာဝါဖာလမုံလမ်းဆိုတာရှိအဲ့ဘက်မှာတော့ KIA ထိုင်နေရ
ပြီးခဲ့တဲ့ဂျွန်လအတွင်းမှာတော့တနိုင်းမြို့နယ်အတွင်းကမော်ရင်းနေရာမှာလုတ်ကင်စားတောက်နေတဲ့ဒေသခံတွေနဲ့ရွှေပြင်းမော်လုံနေသူတွေကိုထွက်ခွာပေးဖို့အတွက်မြမတက်မတော်ကရဟတ်ရင်နဲ့စာဖြန့်ဝေမှုတွေလုပ်ခဲ့ပြီးတဲ့နောက်မှာတော့မြမတက်မတော်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIA တို့ဟာတိုက်ပွဲတွေဖြစ်ပွားခဲ့တာပါဒီနောက်မှာတော့စစ်ဘေးရှောင်တွေလည်းနေရာမပြောင်းနိုင်ပဲလောက်ကင်စားတောက်ဖို့အတွက်အခက်အခဲတွေကြုံသွားရပါတယ်။အဲ့ဒီဒေသဘက်မှာတော့ပြီးခဲ့တဲ့လတွေကစပြီးစံနေဖြတ်တောက်မှုတွေရှိခဲ့တာပါ။မြမတက်မတော်ဘက်ကတော့ KIA ထိန်းချုပ်တဲ့တနိုင်းမော်ရင်းဘက်ကိုနယ်မြေရှင်းလင်းရေးဆက်လုပ်နေတယ်လို့ KIA စခန်းနေနဲ့အနည်းငယ်ဆုံးရှိတယ်လို့ယူဆရတဲ့နန်စီပွန်ဒေသဘက်မှာလည်းရိတ်ခါဖြတ်တောက်ရေးတွေကိုလှုပ်လာတာဖြစ်တယ်လို့လည်းဒေသခံတွေကတော့ပြောဆိုခဲ့ပါတယ်ရှင်။
မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင်။အခုမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခါကြောင့်ထွက်ပြေးကြရတဲ့ဒုက္ခသည်တွေအတွက်အမေရိကန်အစိုးရကဒေါ်လာ32တန်းထောက်ပံ့မယ်ဆိုတဲ့အပေါ်မြန်မာအစိုးရဘက်ကကြိုဆိုလိုက်တဲ့ဆိုပေမဲ့လို့ဒီလိုနိုင်ငံတကာအကူအညီတွေဟာရခိုင်ပြည်နယ်အတွင်းကလူမှုအသိုက်အဝန်းအလုံးအတွက်မျက်မျက်တရဖြစ်စေဖို့လိုမယ်လို့မြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။အစိုးရဦးဆောင်တဲ့ချက်ချင်းနီလှုပ်ရှားမှုနဲ့အကူအညီပေးရေးဆောင်ရွက်နေတဲ့နေရာမှာအခက်အခဲတွေရှိနေပေမဲ့ဒေသခံတွေကိုစီယုံပညာပေးပြီးဒီစိန်ခေါ်ချက်တွေကိုကြော်လွှားရမှာဖြစ်တယ်လို့လည်းမြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်လာတဲ့မြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ကို VOA မြန်မာပိုင်းအယ်ဒီတာကိုသားညွန်ဦးကနယူးယောက်မှာတွေ့ဆုံမေးမြန်းထားပါတယ်ရှင
်။ဝန်ကြီးခင်ဗျာအခုလို VOA ကိုလက်ခံပြီးတော့တွေ့ဆုံတော့ဖြစ်ကြပြီးတယ်။ကျေးဇူးအများကြီးတင်ပါတယ်။ကျွန်တော်အရင်ဆုံးမေးချင်တာကရခိုင်ရေးနဲ့ပတ်သက်လို့အမေရိကန်ပြည်အောင်စုရဲ့ရည်တည်ချက်ပါဆိုတော့ကမနေ့ကကြေညာပါတယ်ရခိုင်ရေးနဲ့ပတ်သက်လို့အဓိကဒီဝန်ကြီးဒုက္ခတွေရောပြည်တွင်းမှာရှိတဲ့ IDPC ကိုဘောပါသူတို့ဒီအကူအညီဒေါ်လာ32တန်းပေးဖို့ဆိုပြီးတော့ကြေညာပါတယ်ဒါပြင်သမ္မတထရမ့်ကလည်းဒီရခိုင်ပြည်ထောင်နဲ့ပတ်သက်ပြီးတော့ဟိုပြည်လည်အောင်လို့ဖြည့်ရှင်းနိုင်ဖို့ဆိုတော့ UNSC ခေါ်ဖို့ဆိုပြီးတော့တိုက်တွန်းပြောဆိုနေတာရှိပါတယ်ဒီပုံမှာမြန်မာနိုင်ငံရဲ့ရည်တည်ချက်အမြင်အမေရိကန်ပေါ်စီပေါ်ပေါ့ဘယ်လိုမြင်ပါလဲခင
်ဗျာပထမဆုံးတော့ဒါညဉ့်ကျွန်တော်လည်းဒီလိုဗီဒီယိုနဲ့မေးမြန်းလို့ပြောလို့အများကြီးကျေးဇူးတင်ပါတယ်။နောက်အမေရိကန်ပေါ်လစီနဲ့ပတ်သက်လို့တော့အမေရိကန်နိုင်ငံဟာလက်ညှိုးလို့သိတဲ့အတိုင်းပေါ့နော်။ကျွန်တော်တို့မြန်မာနိုင်ငံဒီမိုကရေစီကူးပြောင်းရေးကိုတက်တက်ကြွကြွထောက်ခံအပ်ပေးတဲ့နိုင်ငံဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့နိုင်ငံဒီမိုကရေစီလမ်းကြောင်းကနေပြီးတော့သူပြင်သွားအောင်ဒီမိုကရေစီဒီတုံ့ကူပြောင်းမှုအောင်မြင်အောင်ဆက်လက်ပံ့ပိုးမယ်လို့ကျွန်တော်မျှော်လင့်တယ်။ဒီလူသားချင်းစာနာထောက်ထားမှုအကူအညီပေးဖို့ကျွန်တော်တို့တင်လဲဒါဦးစားပေးလုပ်ငန်းနဲ့ဆောင်ရည်တွေကျွန်တော်တို့ကကြိုးစားပါတယ်။ဒါတခုတော့ရှိတာကတော့ဒီဒိုင်းမီဒီယာပြောနေကြတာအဲထွက်ပြေးလာတဲ့လူတွေကဒီဘင်္ဂလားဒေ့ရဲ့ဘက်ကိုထွက်ပြေးတဲ့လူတွေပဲမြင်ကြရတာပေါ့နော်။ပြည်တွင်းမှာလည်းကျွန်တော်ရှိမှဟိုတောင်းနေချီပြီးတော့ဟိုဟာပေါ့ဟိုတိတ်ချောင်နေရလူတွေအများကြီးရှိပါတယ်။အဲ့ချက်ကိုဟိုအမေရိကန်နိုင်ငံကတော့နားလည်မှုရှိတယ်လို့ကျွန်တော်တို့ယူဆပါတယ်။နောက်အမေရိကန်နိုင်ငံရဲ့ဝန်ထမ်းတွေမှာလည်းမြန်မာနိုင်ငံအစိုးရအနေထားဒေါ်ဆန်းသူကြီးအနေထားကိုနားလည်တဲ့ပုံစံတွေရှိတယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။နောက်တစ်ခုကတော့ဒီတမရိုက်ဒေါ်နယ်ထရန့်ထွေထွေညီလိုက်အဖွဲ့မိန်ကောင်းမှာတော့ဒီဟာဦးစားပေးတဲ့အနေနဲ့တော့ထည့်သွင်းပြောကြားခြင်းမရှိပါဘူး။ဒါပေမဲ့နောက်တစ်ခါဒီတမရိုက်ပြောကြားတဲ့အထက်မှာတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့လူမျိုးရေးကောင်စီမှလည်းဆွေးနွေးကြတယ်လို့ကျွန်တော်တို့ကပြောတာကိုတွေ့တော့ကျွန်တော်လည်းအားသိမိပါတယ်။အဲ့တော့ဒီကိစ္စကတော့ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံကဟိုဒါညီမနေနေဖြည့်ရှင်းတဲ့ခံမှာ forward looking ပေါ့နော်ရှေ့ကိုလို့ဆက်သွားမယ် approach နဲ့သွားပြီးတော့ပြဿနာကိုဘယ်လိုဖြည့်ရှင်းမယ်ဆိုတဲ့အချင်းကပုံကိုဆိုရင်သွားကြည့်ပါတယ်ဒီပြဿနာကြောင့်ဖြစ်ပေါ်တာကြောင့်ဟိုဝေဖန်မယ်အပြစ်ပေးမယ်ရှုံးချမယ်ဆိုတဲ့ approach မျိုးနဲ့မသွားဘဲနဲ့ဒီပြဿနာဖြည့်ရှင်းကိုအထောက်အကူပြုတဲ့နည်းလမ်းမျိုးနဲ့ဖြည့်ရှင်းသွားမယ်လို့မျှော်လင့်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီလူသားချင်းစာနာဖောက်ထားရေးနဲ့ပတ်သက်ပြီးတော့ကျွန်တော်နိုင်ငံကနေပြီးတော့ဒီဟိုပါ Red Cross Movement နဲ့ပေါ့နော်ဒီ ICRC တို့နောက်ပြီးတော့ကျွန်တော်မြန်မာနိုင်ငံချက်ချင်းကြီးတို့လို့ဖွဲ့စည်းပြီးပါဝင်တဲ့ Red Cross Movement နဲ့ကျွန်တော်မြန်မာနိုင်ငံဆိုအနေညှိနှိုင်းပြီးတော့ကျွန်တော်တို့လူသားဆန္ဒရင်းအစီအစဉ်ကိုလည်းကျွန်တော်တို့စတင်ဆောင်ရွက်နေပါပြီနောက်ပြီးတော့အဲ့ဒီမှာလည်း American အပါအဝင် American တာမကြီးတို့ UK တာမကြီးတို့ပေါ့နော်နောက်ဒိမတ်တို့သတိဆွေးနွေးညှိနှိုင်းတယ်မှာသူတို့ကလည်းပါဝင်ပါတယ်အဲ့တော့ဒီကျွန်တော်တို့မှလည်းအဓိကကတော့ဒီဒုက္ခရောက်နေတဲ့လူတွေကိုအကူအညီပေးနေတဲ့ human assistant ရန်တရားတခုရှိနေဖို့အရေးကြီးပါတယ်
။ခုနကဝန်ကြီးပြောသွားတဲ့အထက်မှာလည်းပါတယ်။ချက်ချင်းလှူရှားမှုနဲ့အကူအညီတွေပေးဖို့လုပ်တယ်။ဒါပေမဲ့မနေ့ကပဲ ဒေသခံတွေတချို့ကတန်တရားနဲ့နယ်လေးပြဿနာလေးတက်ကြတယ်အဓိကတော့ဒီချက်ချင်းဒီအဖွဲ့ရဲ့အကူအညီပေးမဲ့ကိစ္စကိုဒေသခံဟန်တားနေနေအဲ့တော့တကယ်တမ်းနိုင်ငံတကာအကူအညီတွေကပေးကြမယ်ဆိုရင်ရောတကယ်လက်တွေ့လုပ်ဖို့အတွက်အခက်အခဲတွေများကြီးရှိနိုင်လားရခိုင်ဒေသမှာ
ကျွန်တော်တို့အဓိကကတော့အဲ့ဒီအခက်အခဲတွေရှိတယ်ပေါ့ဒါပေမဲ့အပြည့်တီပတ်ကတော့အလွယ်လေးပြောကြတယ်ဟာလူခွေဟိုပေါ့လူသားချင်းစာနာအခွင့်အရေးတွေဟိုလက်ခံမှုပြောတယ်အဲ့တော့ပြောရရင်ကျွန်တော်တို့အနေနဲ့ဟိုဟာပေါ့နော်ဒေသမှာတက်တွေ့ကောင်တွေပေါ်တဲ့ခါမှာတော့ပေါ့နော်ဒီကွန်မြူနတီနှစ်ခုဟိုနှစ်ခုလုံးတဲ့ဘက်ကျွန်တော်တို့ကတော့ဒါနှစ်ဦးနှစ်ဖက်လုံးကိုဟိုမခွဲမခြားပဲအကူအညီပေးဖို့ဆိုကျွန်တော်တို့လက်ခံပါတယ်အစဖြင့်ချက်ရှင်ဒီဖွဲ့နယ်လည်းအဲ့လိုပဲပြောထားပါတယ်အဲ့တော့ဒေသမှာတော့ခုနဒီဟာနဲ့ပတ်သက်ပြီးတော့တစ်ဖက်လူတွေကိုတို့တွေကအချမ်းဖက်သမားတွေနဲ့ဆက်နွယ်လူတွေတို့ကအဲ့လိုယူဆထားတဲ့ခါကျတော့တစ်ဖက်ကိုပန်မိုးပေးတယ်အချမ်းဖက်သမားကိုပန်မိုးပေးရလို့တို့ကယူဆရပြီးတော့ကန့်ကွက်မှုတွေရှိပါတယ်ဒါပေမဲ့ဒါကတော့တရားဥပဒေစိုးမိုးရေးနဲ့ကျွန်တော်တို့ကင်တွယ်ရမှာဖြစ်ပါတယ်ခုမနေ့တနေ့ကချက်ရှင်ဒီအဖွဲ့အကူအညီမဲ့တင်မောကိုဝိုင်းဝန်းပြီးတော့ဟိုဟိုပါနော်ဟိုအနောက်ရှေ့ပြီးတဲ့အဖွဲ့တွေလည်းဒါကျွန်တော်တို့ဟိုကျွန်တော်တို့ဒီရဲတပ်ဖွဲ့တွေစစ်လုပ်ပြီးတော့တို့တွေကိုဟိုအေးအေးမြူမြူတွေလည်းပြုလုပ်ခဲ့ပါတယ်အဲ့တော့ကျွန်တော်တို့မြန်မာပြည်သူပြည်သားရောရခိုင်နဲ့ဟိုဟာဒီနည်းနည်းရတော့လေလူသားချင်းစာနာမှုထောက်ထားအကူအညီပေးမျိုးကိုတော့ကျွန်တော်တို့လက်ခံအောင်နားလည်ယုံကြည်အောင်ဒါအစိုးရအနေနဲ့တိုက်တွန်းပေးရမယ့်အနေထားပါရှိပါတယ်။အဲ့တော့ဒါဒီဟိုဘာသာရေးနဲ့မဆိုင်ဘူးဒါဟိုဟိုကျွန်တော်တို့လူသားချင်းအကူအညီပေါ့ဆင်းရဲဒုက္ခရောက်နေတဲ့လူတွေအကူအညီတဲ့ဆိုတဲ့အားမျိုးပေါ့။ကျွန်တော်တို့ရွေးချယ်ချက်ရှင်ဒီအဖွဲ့ရွေးချယ်ထားခြင်းကပြင်ချက်ရှင်ဒီ ICRC ပေါ့သူတို့က apolitical ပေါ့နော်ဟိုနိုင်ငံရေးနဲ့မပတ်သက်တဲ့အဖွဲ့အစည်းသူတို့ကအကူအညီပံ့ပိုးရေးပေးရပဲသူတို့ပံ့ပိုးစားတယ်။ဒါကြောင့်သူ့ကိုလည်းကြားနေတဲ့ဖွဲ့စည်းမှုလို့သူနဲ့ရွေးချယ်ပြီးတော့တမင်ကိုသူ့ကိုရွေးချယ်ပြီးတော့ဒီလူသားချင်းစာနာတော့အကူအညီပေးဖို့ဟိုကျွန်တော်တို့ဟိုစီရင်ဆောင်ရနေရင်ဖြစ်ပါတယ်။အဲ့တော့ဒီလိုဟိုနည်းနည်းဟိုပါပေါ့နော်တချို့လူတွေနဲ့ဆွေးနွေးတဲ့လူနည်းစုချို့အဲ့ဒီကန့်ကွက်တာတွေတော့ရှိကောင်းရှိနိုင်ပါတယ်။ဒါပေမဲ့ဒီလိုစိန်ခေါ်မှုတွေကျွန်တော်တို့ကြော်လာအောင်ကျွန်တော်တို့အစိုးရအနေနဲ့ဟိုတရားဥပဒေပိုင်ကနေပြီးတော့ကျွန်တော်တို့ကလုပ်ရမယ်။နောက်ပြီးတော့ပညာပေးလေအနေနဲ့လည်းသူစီယုံမှုတွေပြုလုပ်ရမယ်လို့ကျွန်တော်ကြည့်ပါရတယ်။
နောက်ချက်ကတော့ဒီကြမ်းဖက်မှုတိုက်ဖြတ်ရေးကိစ္စပါပါ။ဘာလို့ဆိုအခုအာဆာကိစ္စကနိုင်ငံတကာတချို့ဒီတခြားနိုင်ငံကကုန်ရက်တီနဲ့ပတ်သက်တယ်လို့ကျွန်တော်သိထားပါရတယ်။အဲ့တော့ဘမ္ဘာအင်းဒီချင်းဖြစ်တဲ့အင်ဒိုနီးရှားလို့ပါကစ္စတန်လို့ဘင်္ဂလားဒေ့ရှ်လို့ဒီလိုနိုင်ငံတွေနဲ့ကောဒီကြမ်းဖက်မှုတိုက်ဖြတ်ရေးနဲ့ပတ်သက်လို့ကောဒီကိစ္စနဲ့ပတ်သက်လို့ဆက်ဆက်ပြီးတော့ဆောင်ရွက်တော့ဖို့ရှိပါလား
။ကျွန်တော်တို့အင်ဒိုနီးရှားနဲ့အင်ဒိုနီးရှားတို့ဘာလို့လဲကျွန်တော်တို့နဲ့အမတန်ဟိုတမန်ကြောင်းလည်းချစ်ချစ်ရင်းနှီးနိုင်ကြလားဖြစ်ပါတယ်အင်ဒိုနီးရှားကကျွန်တော်တို့နိုင်ငံလည်းဟိုနားလည်စာနာမှုလည်းရှိတယ်သူတို့ကလည်းဒီပြဿနာဖြေရှင်းရေးကိုမြန်မာဆိုကဖြေရှင်းတာကိုဆိုတော့ဟိုပေါ်အပြုသဘောနဲ့ဝိုင်းရုံးကူညီပံ့ပိုးအနေထားလို့ရှိပါတယ်မကြသေးမီကပဲကျွန်တော်တို့ကျွန်တော်မှကျွန်တော်တို့အင်ဒိုနီးရှားနဲ့ကျွန်တော်အချမ်းဖက်တိုက်ဖြေလုပ်ငန်းအလုပ်ဆွေးနွေးပွဲတွေကျင်းပခဲ့တာရှိပါတယ်ဘင်္ဂလားဒေ့ရှ်နဲ့လည်းကျွန်တော်တို့နဲ့နိုင်ငံခြားမှာ border liaison office တွေဖွင့်ဖို့လို့ဒါ MOU လက်မှတ်ရေးထိုးဖို့နောက်ဆုံးဆက်ရောက်နေပါပြီကျွန်တော်ဘက်ကလည်းမူအားဖြင့်သဘောတူထားပြီးပါပြီနောက်ပြီးတော့ဟိုပေါ့ security dialogue ဆိုတာမျိုးနော်တို့နဲ့ဒီလူညွေးနဲ့ဆွေးနွေးပွဲတွေပြုလုပ်ဖို့ဆိုပြီးတော့ကျွန်တော်တို့ MOU တစ်ခုဒါသဘောတူချက်တစ်ခုလက်မှတ်ရေးထိုးဖို့လည်းကျွန်တော်တို့ညှိနှိုင်းနေတာရှိပါတယ်ဒီအချမ်းဖက်နေနေမှာဘင်္ဂလားဒေ့ရှ်ရဲ့ပူးပေါင်းဆောင်မှုလည်းမတန်လိုအပ်ပါတယ
်ဒါပေမဲ့အခုကဒုက္ခတဲ့ကိစ္စနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကစာတော်လေးပြင်းထန်ပြောနေတဲ့ခါကျတော့တကယ်တမ်းပူးပေါင်းဆောင်မှုအခွင့်အလမ်းတွေရနိုင်ပါမလား
အဲသူတို့ဘက်ကတချို့လုံးပြောနေပါတယ်မြန်မာနိုင်ငံနဲ့ဟိုကနိုင်ငံချင်းဖြည့်ရှင်းနေနေပါတယ်အဲမြန်မာနိုင်ငံကလည်းနည်းနည်းတုံ့ပြန်မှုနှေးကွေးနေတယ်ဆိုပြီးတော့သူတို့ကဘာတော့ပြောနေပါမဟုတ်ကျွန်တော်တို့မဟုတ်ပါဘူးဒါကျွန်တော်တို့အနေနဲ့ထိတွေ့ဆက်ဆံမှုအသင့်ပါလို့ပြောထားပါတယ်ဒါသူတို့ကတော့ဒီဘက်မှာဒီဒုက္ခတွေပြတ်တန်နေပတ်သက်ပြီးတော့ဒီဘက်မှာယက်တီချက်ပြင်းထန်တယ်ယက်တီနေတာကိုတော့ကျွန်တော်တို့တွေ့ရှိရပါတယ်အဲ့တော့တဏ္ဍာမဆက်ဆံရေးမှာနိုင်ငံချင်းကျွန်တော်တို့ထိတွေ့ပြီးတော့အဲ့ဒါကိုလည်းဘင်္ဂလားဒေ့ရှ်ကိုလည်းကျွန်တော်တို့မှာနိုင်ငံရေးဝန်ကြီးဌာနအချင်းချင်းမှာလည်းနိုင်ငံဟိုပေါ့ Foreign Office Consultation Mechanism ရှိပါတယ်နိုင်ငံရေးဝန်ကြီးဆွေးနွေးတဲ့Mechanism ရှိတယ်အဲ့မှာလည်းဆွေးနွေးဖို့
အဲ့တော့သူတို့ဘက်ကပြောနေတဲ့ဒုက္ခတွေ၄သိန်းကျော်လောက်သူတို့နိုင်ငံထဲဝင်လာတယ်ဒီလူတွေကိုပြန်လက်ခံမှာဆိုပြီးပြောနေရတဲ့ပတ်သက်လို့ဟု
တ်အဲ့ဒါကိုလည်းကျွန်တော်တို့အနေနဲ့ဒါဟို1993-94လောက်မှာကျွန်တော်တို့နိုင်ငံညှိနှိုင်းပြီးတော့ပေါ့နော်ဟိုဘလူးစတန်ဒုံးနေနဲ့တတ်မှတ်ဟို criteria တွေတတ်မှတ်ပြီးတော့ကျွန်တော်တို့ပြန်လည်လက်ခံခဲ့တာမျိုးရှိပါတယ်အခုကျွန်တော်တို့အနေနဲ့ကတော့နိုင်ငံတော့သူကိုယ်နိုင်ငံသားဖြစ်တယ်ဆိုရင်ဟိုကျွန်တော်တို့ကလက်ခံမဲ့တာဝန်ရှိတယ်ဒါပေမဲ့ဒီနေရာမှာကျွန်တော်နိုင်ငံသားလို့တော့မပြောပါဘူးအဲ့ဒီရောက်နေတဲ့လူတွေဒီသူတို့နိုင်ငံသားဖြစ်ရင်ဖြစ်စေနောက်ပြီးတော့မြန်မာနိုင်ငံမှာ resident ပေါ့နေထိုင်အကာလရှိကြာရှိတာနေထိုင်သားဖြစ်စေကျွန်တော်တို့အနေနဲ့ပထမဆုံးစစ်ဆေးရပါမယ် verification process ဆိုရမယ်အဲ့လိုတစ်ဖက်စစ်ဆေးပြီးတော့မြန်မာဒီဘက်မှာရွာတွေမှာနေသွားတာသိကြတယ်ထောက်ထားလေးရှိတယ်နောက်ပြီးတော့ဒီနိုင်ငံသားဖြစ်တဲ့ဒီလိုနိုင်ငံသားဖြစ်ကောင်းလည်းဖြစ်မှာပါလို့အဲ့လိုမျိုးထောက်ထားဖြစ် အထောက်အထားတွေခိုင်းလို့မယ်ဆိုရင်ဒါကျွန်တော်အနေနဲ့ပြန်လဲလက်ခံမှုတွေကျွန်တော်တို့စစ်ဆောင်ရသွားမှာဖြစ်ပါတယ်အဲ့တော့ဘင်္ဂလားဒေ့ရ်ဘက်မှာတော့သူဘက်က data တွေကတော့အမှန်တမ်းကိုများပါတယ်မြန်မာနိုင်ငံသားတွေအရင်က4သိန်းရှိတယ်အခုနောက်ပိုင်းဝင်လာ4သိန်း6သိန်းလောက်တော့ရှိတယ်ဆိုပြီးတော့သူတို့ပတ်သက်တဲ့ data တွေကတော့ကျွန်တော်တို့သူတို့ကိုခံမှန်းပြီးပြောရတယ်ဖြစ်ပါတယ်သူတို့ကတော့မြန်မာ citizen လို့သုံးနေတယ်အမှန်အဲ့ဒါတွေကဘာမှအတီမပြရသေးပဲねသူတို့ကသူတို့ပြောနေတဲ့ data တွေဖြစ်ပါတယ်ကျွန်တော်နဲ့သူက1992ခုနှစ်ကမြန်မာဘင်္ဂလားဒေ့ရ်အဲပြန်လဲတင်ပို့ရေးစီစဉ်ရစစ်စစ်ပြီးပြန်လာကျွန်တော်တို့စည်ရင်ရဆိုရင်ဟိုကျွန်တော်တိရပဲ2000ကျော်တော့ပဲရှိတယ်အဲ့ပြန်လဲလက်မခံရတယ်သူတို့ကလည်းမပြောင်းရင်လို့ဆိုပြီးအဲ့လိုဖြစ်နေတာပေါ့အဲ့တော့ကျွန်တော်တို့ဘက်ကတော့ပထမဆုံးတော့ဟိုပေါ့ verification နိုင်ငံသားဟုတ်မဟုတ်ကျွန်တော်ရှိမှနေရလို့ဟုတ်မဟုတ်စီစဉ်မှုတို့စတင်ပြုလုပ်ဖို့စင်နေရှိတယ်ဆိုတော့ကျွန်တော်ပြောလို့ပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးချက်ပေးချင်ပါတယ်ကိုဖီအန်နန်ကော်မရှင်ရဲ့ဟိုအကြံပြုချက်တွေပေါ့ဒါအကောင့်ထဲဖို့ဖို့အတွက်ဝင်ကြီးဌာနအလိုက်ဒီဇိုင်းတွေဆွေးနွေးပြီးလို့ကျွန်တော်သိရပါတယ်နိုင်ငံကြိုင်ဝင်ကြီးဌာနအနေနဲ့ကောဒီကိုဖီအန်နန်အကြံပြုချက်တွေနဲ့ပတ်သက်လို့ဘယ်လိုပြင်ဆင်ထားရရှိပါလဲ
အော်နိုင်ငံကြိုင်ဝင်ကြီးဌာနကတော့ကျွန်တော်တို့အထက်ကကျွန်တော်လေ့လာထားတော့ဒီအိန္ဒိယနိုင်ငံဘင်္ဂလားဒေ့ရ်နိုင်ငံနဲ့ထိတွေ့ဆက်ဆံရေးဆိုတာအဲ့ဒီပိုင်းပါပါတယ
်ဟုတ
်ကဲ့ဒါဒီကိစ္စဒီဘော်ဒါမှာဖြစ်နေတဲ့ကိစ္စအတွက်ဖြစ်တဲ့အတွက်ဘော်ဒါဆိုတာကတော့ခုဘက်ကလူလည်းသွားရှိသူဘက်ကလူလာလည်းရှိတယ်အဲ့တော့ဒါတွေကဟိုဟောပေါ့ရောထွေးနေရလည်းရှိပါတယ်အဲ့တော့ကောင်တယ်ခေါ်တဲ့အနေနဲ့ပဲကျွန်တော်ပထမဆုံးဒီနေ့ညနေမှာဘင်္ဂလားဒေ့ရ်နိုင်ငံရဲ့ဝန်ကြီးရဲ့ကျွန်တော်တို့ဟို NSA တောင်းထွင်ရဲ့ကျွန်တော်ရဲ့သူတို့နဲ့စတင်တွေ့ဆုံမှုရှိပါတယ်အဲ့ဒါဆိုရင်ဘင်္ဂလားနဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စတင်ဆောင်မဲ့ဘိုင်ကိုဒေါက်တာကိုဖီအန်နန်အထက်မှာပါပါတယ်နောက်ပြီးတော့အာဆီယံနိုင်ငံတွေနဲ့ထိတိပူးပေါင်းဆောင်ဖို့အဲ့ဒါတွေလည်းကျွန်တော်တို့အာဆီယံနဲ့ကတော့ကျွန်တော်တို့ဒီဇိုင်းဆန္ဒထားရဲ့အကူအညီပိုင်းမှာအကူအညီပေးပိုင်းမှာအာဆီယံနေရာနေပြီးတော့အကူအညီပေးဖို့ဖိတ်ခေါ်ထားတာရှိပါတယ်။သူလည်းဘယ်လိုနည်းနဲ့ဖွဲ့လိုက်ဖြစ်စေတနည်းနည်းနဲ့ပိုင်းဝန်အကူအညီပူးပေါင်းဆောင်ရွက်ချဖို့ကျွန်တော်တို့လာမယ့်ဟိုစနေနေ့မှာကျွန်တော်တို့ COE ဆွေးနွေးဖို့ရှိ
တယ်။ကျွန်တော်နောက်ဆုံးတစ်ချက်လေးတစ်ချက်မေးချင်တာအခုနိုင်ငံတကာဘက်ကအာဆီယံဖြစ်စီနောက်တခြားအိနီးချင်းတွေဖြစ်စီအမေရိကန်ဖြစ်စီအကူအညီပြည်တွင်းပေါ့နော်ပြည်တွင်းမှာရှိတဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့အကူအညီပေးမယ်ဆိုရယ် commitment တွေဘယ်လောက်ထိရှိထားပြီလဲ
။အော်အဲ့ဒါအခုလုံးလုံးစေကျွန်တော်ဒီမလာနေရင်ဒိမတ်ဆိုရင် 20 million လောက်ဟောဖြစ်တယ်အဲ့ဒီတော့ကျွန်တော်
ဒါမြန်မာနိုင်ငံတည်းမှာရှိတဲ့တိုင်းသားဒုက္ခတွေ
သူကတော့ဒီမြန်မာနိုင်ငံဥဆောင်တဲ့ခုနမြန်မာကျွန်တော်ခေါ်တာပေါ့ government led mechanism incorporation with ကျွန်တော် red cross movement ပေါ့ညအဒီ red cross movement နဲ့ဥဆောင်ညှိနှိုင်းပြီးလုပ်တဲ့မြန်မာဆိုတာဥဆောင်တဲ့ဒီအကူအညီပေးရန်တရားပေါ့နော်အဲ့ဒီအနေနဲ့ပတ်သက်ပြီးတော့အဲ့ဒီပတ်သက်ပြီးတော့ဟိုပါပေါ့နော်ဒီဟိုကျွန်တော်ဒီထပ်မလာခင်တော့အဲ့ဒေမတ်တို့ကန်လန်တာရှိပါတယ်နော်ဝေးတို့ကလည်းကန်လန်ထားတာရှိပါတယ်နောက်ပြီးတော့အိုဒီမလာခင်ကဆိုအိန္ဒိယတို့ကလည်းပစ္စည်းတွေ supply လာလှမ်းဖို့ကိုသူတို့ပြောနေတာရှိပါတယ်။နောက်အင်ဒိုနီးရှားကတော့သူကလည်းပမ်ဘိုးပေးဖို့ရှိနေပါတယ်။အဲ့တော့ဒီဟာတွေဒီကျွန်တော်တို့ပြောရတဲ့ဟိုလိုအပ်တဲ့ဟိုပါပေါ့အတိုင်းဝိုင်းအားလုံးအတွက်မခွဲမခြားပဲနဲ့ပေးဖို့ဆိုတာပါပါတယ်။အဲ့တော့အဲ့ဒါဒီကတော့ဟိုဒီကျွန်တော်တို့အစိုးရကိုယ်တိုင်ကလည်းဟိုဘတ်ဂျက်အများကြီးစိုက်ထုတ်ပြီးတော့ပမ်ဘိုးထားပါတယ်။နောက်ပြီးတော့ဒီမြန်မာနိုင်ငံမှာရှိတဲ့စေနာရှင်တွေပဲပတ်မိုးကြတာတွေလည်းအပြူလည်းအများကြီးရှိပါတယ်။အဲ့ဒါတွေကလည်းပတ်သက်လို့လူမှုဝန်ထမ်းကစေနေမျိုးဝန်ကြီးဌာနမှာသူတို့ငွေစင်းဖွင့်ထားတာရှိပါတယ်။အဲ့တော့ဟိုဒီမက်ကနီဇမ်နဲ့ပတ်သက်ပြီးတော့ ICRC ကိုယ်တိုင်ကလည်းနိုင်ငံတကာမှာဒီဟိုဒီမက်ကနီဇမ်ဝိုင်းဝန်းကူညီကြဖို့ဆိုပြီးတော့သူတို့အပီးလို့တော့နော်ဒီရန်ငွေပတ်မိုးအတွက်မြစ်တရရခံချက်ထုတ်ပြန်ပြီးဖြစ်ပါတယ်။အဲ့ဒီမှာလည်းသူတို့ဒီရန်ငွေရထားတာရှိပါတယ်ခင်ဗျာ
။ဟုတ်တယ်
လည်းကောင်းတယ်ပေါ့နေပါ
။ဟုတ်ကဲ့ဝင်ကြီးကုလူဖြည့်ချပြီးတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်လည်းကျွန်တော်တို့ရဲ့သဘောထားလေးတွေဟိုပြောကြခွင့်ရတဲ့အများကြီးကျေးဇူးတင်ပါတယ
်။မြန်မာဒုတိယနိုင်ငံခြားရေးဝင်ကြီးဦးကျော်တင်ကို VOA မြန်မာပိုင်းအယ်ဒီတာကိုသားညွန့်ဦးကနယူးယောက်မြို့မှာတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်ရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့မြန်မာအရေးဆွေးနွေးခန်းအစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာမှာရော VOA ရဲ့ website စာမျက်နှာမှာပါ။သတင်းပတ်စင်ကန်တာများဆိုတဲ့ခေါင်းစဉ်အောက်ကနေပြီးတော့ TV မှာဖြစ်စီ Radio မှာဖြစ်စီနှာစင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။တနင်္လာနေ့မနက်ဖြန် VOA American တန်ရဲ့မနက်9:00နာရီထိနားဆင်ကြရမယ့်အစီအစဉ်တွေကို line to meter 3240နဲ့49တို့ကနေပြီးတော့ပဲတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းအစီအစဉ်တွေထဲမှာတော့မြမပြည်ကပေးစာကဏ္ဍကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးဥစည်သူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံတက်ချက်မှာ
EAS ရဲ့အကြံဖွဲ့အဖွဲ့ကိုတိုက်ခိုက်ရမှာတပ်မတော်အနေနဲ့လိုအပ်ရင်ဘယ်နိုင်ငံကလုံခြုံရေးအဖွဲ့အစည်းတွေနဲ့မဆိုပူးပေါင်းဆောင်ရွက်လို့တောင်ရနိုင်ပါသေးတယ်။လက်ရှိနိုင်ငံတကာကပြောနေတာ
အချုပ်အခြာအာဏာဘဲအခါထိပါခံရနိုင်တယ်ဆိုတော့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးထားတာကိုနားဆင်ကြရမှာပါ။အစီအစဉ်နောက်ပိုင်းမှာတော့ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းထုတ်လွှင့်ပေးပါမယ်ရှင်။အခုရင်ဆုံးတော့မအေးတနာကျော်အစီအစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြည့်ကြရအောင်ပါရှင်။လာပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတစ်ပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်နေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါတယ်အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့ Facebook ပေါ်မှာမှတ်ချက်တူလေးတွေရေးလာတဲ့သောရရှင်ရဲ့သူတို့ရဲ့မှတ်ချက်စကားလေးတွေကိုဝင်မျှပေးကြပါမယ်เนาะပထမအဦးဆုံး VOA အစီအစဉ်တွေကိုအစဉ်မြဲနားဆင်အားပေးပြီးတော့အကြံပေးစာတွေရေးလာတဲ့သောရရှင်ရဲ့အမှတ်ချက်စကားတူတူလေးတွေကိုပြောပြပေးကြပါမယ်เนาะ VOA ရဲ့ပြည်တွင်သတင်းသုံးသပ်ချက်အစီအစဉ်ကိုကျွန်တော်အလွန်နှစ်သက်ပါတယ်လို့ရေးလာသူကတော့ Hisan Mate ဖြစ်ပါတယ်အမြဲလဲနားထောင်ဖြစ်တယ်ဒီအစီအစဉ်တစ်ခုတည်းမဟုတ်ပါဘူး VOA ရဲ့သတင်းတွေကိုမပြတ်နားထောင်နေတဲ့အမကန်ပြည်သက်တယောက်ပေါ့လို့သူကရေးလာပါတယ် VOA ကိုစာရင်းနေကြအမြဲတမ်းသောရရှင်ပခုတ်ခူသားလေးကိုမျိုးကတော့
မင်္ဂလာပါ VOA ရေဘဝဆိုတာတိုက်ပွဲလို့ကြားဘူးယုံနေမဟုတ်တော့ပါဘူးလက်တွေ့မျက်တွေ့ရုံးကန်လှူရှားနေခဲ့ရတဲ့ချိန်တွေများလာလို့ကျွန်တော်ချစ်တဲ့ VOA ကြီးနဲ့ဝင်နေရပြန်ပါတယ်ခင်ဗျာ VOA ရေရေဒီယိုကနေနားမထောင်ပြပေမဲ့ Facebook page ကနေ live နားထောင်ပြပါတယ်သတင်းတွေနဲ့သာကြီးပြင်းလာတဲ့ကျွန်တော်တို့မှာ VOA ကမိတ်ဆွေတငယ်ချင်းလိုပါပဲကျေးဇူးပါ VOA ရေမအားလက်တဲ့ကြားကပြေးလွှားလှူရှားရင် VOA မြန်မာပိုင်းအစီအစဉ်ရဲ့သတင်းထုတ်လွှင့်မှုတွေရတဲ့အချိန်တိုင်းအားပေးနှားဆွင့်နေပါမယ်လို့။ Oh DVB ရုပ်သံလိုင်းကနေည10:00နာရီနဲ့မနက်9:00နာရီခွဲပြန်လွှင့်အချိန် VOA ကိုလည်းအားပေးနေပါတယ်။ VOA ရဲ့စူးစမ်းအထောက်အမှုတွေအတိုင်းကိုလေးစားအသိမှတ်ပြုကျေးဇူးတင်လျက်ပါလို့ပြောကြားရင်းနဲ့ချစ်ရတဲ့ VOA ထာဝရအောင်မြင်ပါစေဗျာ
။ VOA ဝန်ထမ်းတွေအားလုံးကျန်းမာချမ်းသာကြပါစေ။ဆုပြုဆုမွန်တောင်းပေးလာတဲ့ဦးကျင့်ခေါ်ဆွန့်ခေါ်ဆရာဆန်းကတော့ချင်းပြင်းနေတိတိမ်မြို့နယ်ကနေပြီးတော့စာရေးလာတာပါ။
ကျွန်တော်ဟာ VOA ရဲ့ပင်နိုင်သောတာရှင်တူဖြစ်ပါတယ်ကျွန်တော်နာမည်ကဦးကျင်ခေါ်ဆွန့်ဖြစ်ပြီးချင်းပြည်နယ်တိရိမ်မြို့နယ်လိုင်ပုံရွာမှာမွေးဖွားခဲ့ပါတယ်ရှစ်တန်းအထိကျွန်တော်တို့တွဲပတ်လေတန်းကျောင်းလိုင်ပုံမှာတက်ပြီးတော့အထက်က6ဘူတထောင်ရခိုင်စိန်ဘောကျောင်းကနေ1982မှာဆယ်တန်းအောင်ပြီးတော့ရန်ကုန်တက္ကသိုလ်ကနေ1989မှာယူပဗေဒအဓိကနဲ့ဘွဲ့ရခဲ့ပါတယ်အခုတော့လွတ်လပ်သောဧဝံဂေလိအသင်းတော်မြန်မာပြည်ရဲ့ဒုဥက္ကဋ္ဌဖြစ်တဲ့တောင်ကြရဌာနချုပ်ဖြစ်တဲ့တာဟန်းကလေးမြို့မှာနေထိုင်လျက်ရှိပါတယ်အခုတော့ VOA ဟာဆွဲဆောင်ကြမ်းတစ်ခုလို့ဖြစ်ပါတယ်ရေဒီယိုကနေလည်းအမြဲလိုလိုနားထောင်တဲ့အပြင်အင်တာနက်ကလည်းဖတ်ရှုလေးရှိပါတယ်ဆက်လက်ပြီးတော့ VOA အတွန်းရှိပါစေကျွန်ုပ်ကိုးကွယ်နေတဲ့အသက်ရှင်သောဘုရားသခင်လည်းကောင်းကြီးပေးပါစေလို့ဆုတောင်းမေတ္တာပို့သအပ်ပါတယ်ဗျာ VOA ဝန်ထမ်းအားလုံးကျမ်းမာချမ်းသာကြပါစေ
ချင်းပြည်နယ်တီးတိမ်မြို့နယ်ကနေပြော VOA အစီအစဉ်တွေကိုနားဆင်အားပေးတာဖြစ်ပါတယ်VOA ကထုတ်လွှင့်ပေးခဲ့တဲ့သတင်းတွေနဲ့ပတ်သက်ပြီးတော့ဒီသတင်းအကြောင်းအရာတွေကိုနားဆင်ပြီးတော့သောရရှင်တွေတုံ့ပြန်ရေးသားလာကြတဲ့အစာတွေကိုလည်းပြောပြပေးကြပါရစေ။အနောက်တကားပြည်ထောင်ဝင်းကြီးဟောင်းဦးခင်ရင်အမည်အပိုင်းတစ်ဆိုပြီးတော့ VOA ကထုတ်လွှင့်ပေးသွားခဲ့တဲ့ဒီဩဂုတ်လကောင်မှာထုတ်လွှင့်ပေးသွားခဲ့တဲ့တွေးဆုံမင်းညံခန်းကိုနားဆင်ပြီးတော့ရေးလာတဲ့သောရရှင်ကတော့သောရရှင်ဦးလထွန်းဖြစ်ပါတယ်။ဒီသောရရှင်က
ရကန်ပြည်နယ်အရေးထိပ်တန်းအကြောင်းအရာမှာ VOA ကအချင်းနဲ့တပြေးညီသတင်းတွေတွေးဆုံမင်းညံခန်းတွေမှာရိုဟင်ဂျာအရေးမှာဓာတ်ရိုက်တာဝန်ရှိတဲ့ဝန်ကြီးဟောင်းနဲ့တွေ့ဆုံမေးမြန်းခန်းကအထူးစိတ်ဝင်စားဖို့ကောင်းပါတယ်။ရခိုင်ပြည်နယ်လွတ်မြောက်ရေးလုပ်နေတယ်ဆိုတော့ ALP တို့ AA တို့အတန်ဒီမကြရလို့တခုခုလိုနေတယ်ထင်ပါတယ်။ဒေါ်စောမြရာဇာလင်းတို့ AA တို့ရဲ့အတန်ဒီလည်းကြားကျင်ပေမဲ့စက္ကွန်မြင်းဆောင်တစ်မတရားအသင်းပုံမှတ်ကိုလည်းကြောက်ရပါသေးတယ်။ဝန်ကြီးဟောင်းနဲ့အပိုင်းနှစ်ကိုစောင့်မျှော်နေပါတယ်ခင်ဗျာ။
โอเคပါဒါကတော့ဒီရန်ကုန်ရုံးဝဲကိုရောက်ရှိနေတဲ့ဒီ VOA ဝိုင်းတော်သူဒေါက်ခင်မျိုးသက်ဝင်းကြီးဟောင်းဦးခင်ကြီးနဲ့မေးမြန်းခဲ့တာကိုအပိုင်းနှစ်ပိုင်းခွဲပြီးတင်ဆက်ပေးသွားခဲ့တာဖြစ်ပါတယ်။နောက်တော့ရှင်အောင်သက်ထွန်းကလည်းဒေါက်ခင်မျိုးသက်ပြောသွားတဲ့အထက်မှာအဖြေတွေပါပြီးသားပါတယ်။ဘာကြောင့်မလုံးနိုင်တယ်လဲလို့မေးသွားတယ်။မဖြေနိုင်ဘူး။အန်အော်ဘောတော့ကောင်းတယ်။မိုးချရွှေကိုရီရဲ့အစွမ်းပေါ်လို့မှတ်ချက်ပေးသွားပါတယ်။တော်ရရှင်တွေရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်။အခုတော့ကြားဖြတ်ပြီးတော့တော်ရရှင်တွေကိုနောက်တိုင်းဒေးလေးတစ်ပုဒ်နဲ့ဖျော်ပြပေးကြပါမယ်။တချင်းနာမည်က Something Just Like That ဖြစ်ပြီးတော့ Chainsmokers အဖွဲ့နဲ့ Coldplay တို့ပူးရဲပြီးတော့တည်ဆူထားတာဖြစ်ပါတယ်။ Chainsmokers အဖွဲ့ရဲ့တချင်းတော်တော်များများပဲနံပါတ်ထိပ်စီးတချင်းတွေဖြစ်သွားပြီးတဲ့နောက်မှာသူ့ရဲ့ Memories Do Not Open ဆိုတဲ့တေးတပြား Billboard အကောင်ဆုံးတေးတပြားစင်းမှာထိပ်ဆုံးချိန်တာပါ။အဲ့ဒီထဲမှာတော့အခုဖွင့်ပေးမယ့် Something Just Like That ဆိုတဲ့သင်းလေးပါတာဖြစ်ပါတယ်။နားထောင်မှုပေါင်းတန်60ရောင်းချရမှုပေါင်း36,000လို့နဲ့စုစုပေါင်းရောင်းချရမှုညီများချင်းချအတွက်ကြည့်မယ်ဆိုရင်တော့တပြားရောင်းချရမှုပေါင်းက2,000နဲ့ညီများတာပါ။ Something Just Like That သင်းကိုနားထောင်ကြည့်အောင်ပါနော်။ Chainsmokers အဖွဲ့နဲ့ Coldplay တို့ပူးရဲပြီးတော့တည်ဆူထားတာဖြစ်ပါတယ်။
I've been reading books of old, the legends and the myths, Achilles and his gold, Achilles and his gifts, and Spider-Man's control, and Batman with his fist. And clearly I don't see myself upon that list, but she said, where'd you wanna go? How much you wanna risk?I'm not looking for somebody with some superhuman gifts, some superhero, some fairy tale bliss, just something I can turn to, somebody I can kiss. I want something just like this. Do 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 doTestaments they told, the moon and its eclipse, and Superman unrolls the suit before he lived. But I'm not the kind of person that it fits. She said, where'd you wanna go? How much you wanna risk? I'm not looking for somebody with some superhuman gifts, some superhero.Some fairy tale bliss, just something I can turn to, somebody I can miss. I want something just like this. I want something just like this. Oh, I want something just like this.
Chainsmokers အဖွဲ့နဲ့ Coldplay တို့ပူးတဲ့တည်ဆူထားတဲ့ Something Just Like That ဆိုတဲ့သင်္ကေတနားဆင်ကြရတာပါရှင်။ဒေါ်ရရှင်နေကိုမြမသချင်းလေးတပုံနဲ့လည်းနောက်ပိုင်းမှာမြစ်တာတိလက်ဆောင်ပေးဖို့ရှိပါရဲ့နော်။အခုဆက်ပြီးတော့ဒေါ်ရရှင်နေရေးလာကြတဲ့စာတွေကိုအချိန်ရသလောက်ဖော်ပြပေးသွားမှာဖြစ်ပါတယ်။ပထမအဦးဆုံးပညာရေးတို့နောက်တော့ပညာရေးဌာနဝန်ထမ်းတို့ကနေပြီးရေးလာတဲ့ဒီဒေါ်ရရှင်နေရဲ့ရင်ဖွင့်စာတွေကိုပြောပြခြင်းပါတယ်နော်။ကျွန်တော်ကကျောင်းဆရာတဦးဖြစ်ပါတယ်ပညာရေးနဲ့ပတ်သက်လို့စိတ်ထဲမှာဘဝင်မကြလို့ဒီစာကိုရေးလိုက်ရပါတယ်ဆိုတော့စာရေးလာသူကတော့ဥကိုမောင်ဖြစ်ပါတယ
်ကျောင်းတွေမှာဆရာဆရာမတွေလုံလောက်အောင်လဲမခန့်ပေးပါဘူးဆရာဆရာမကမပြည့်စုံခိုင်းလိုက်တဲ့အလုပ်တွေကများမလုပ်နိုင်ရင်ထွက်ဆိုတာကပါပါသေးတယ်ကျောင်းကြီးတွေခင်ဗျာလဲအလုပ်တွေကများတယ်လို့စာကလည်းကိုယ်တိုင်ဝင်သင်ရနဲ့တနာဖို့ကောင်းပါတယ်အခုဆိုရင်လှုပ်သက်30ပြည့်တဲ့ဝန်ထမ်းတွေကလည်းလှုပ်သက်ပင်စင်တွေတင်ကုန်ကြပါပြီဒါပညာရေးအတွက်အခြေအနေမကောင်းတာကိုဖော်ပြတာပါပညာရေးဝန်ကြီးအနေနဲ့အောက်ခြေကဝန်ထမ်းတွေရဲ့ဘဝတွေကိုဝင်ကြည့်စေချင်ပါတယ်အထက်ကနေအမိန့်တွေအမျိုးမျိုးပေးမနေပဲအရေးမပါတဲ့စီရင်စရာတွေလည်းမလုပ်ခိုင်းပါနဲ့တင်ကြားရေးကိုတိရောက်အောင်ဆရာဆရာမတွေပြည့်စုံအောင်ခံထားပေးပါလို့ပြောချင်ပါတယ်တနန်းစင်းဆရာဆရာမတွေကိုမြန်မြန်ခန့်ထားပေးပါလို့ပညာရေးဝန်ကြီးကို VOA ကနေတစ်စစ်တင်ပြအပ်ပါတယ်ခင်ဗျာ
ကျောင်းတွေမှာဆရာဆရာမတွေပြည့်စုံလုံလောက်အောင်ခံထားပေးပါဆိုပြီးတော့ဒီတော့ရှင်ဥက္ကမောင်တောင်းဆိုလာပါတယ်ရှင်ဖွင့်လာတဲ့သောရရှင်တယောက်ရဲ့ပေးစာကိုလည်းဆက်ပြီးဖော်ပြပေးချင်ပါတယ်နော်။မြမပြည်သားတွေအားလုံးစိတ်သက်ပြောင်းဖို့လိုအပ်ပါတယ်ဆိုပြီးတော့ညောင်လေးပင်မြို့မြို့မတော်ရွာတရက်ကမန်ချီဖားခက်ဆိုတဲ့သောရရှင်စာရေးလာတာပါ။
မြန်မာပြည်သားအလုံးစိတ်သက်ပြောင်းဖို့ဆိုတာကြေပြန့်လုံးပါလေလုပ်ငန်းကြီးလုပ်တဲ့ကုမ္ပဏီတချို့ကိုတာဝန်မမဲ့ဖို့အရင်ဆုံးတိုက်တွန်းပါဦးညောင်လေးပင်မြို့ရွာတိရက်မှာလန်တိုးချဲ့ရေးကုမ္ပဏီဟာတရားချဲ့ပြီးထွက်လာတဲ့မြေစာတွေကိုချောင်းထဲစီးတဲ့ပြွန်ပေါက်ဝါမှာပုံထားတဲ့အတွက်ရေတွေချောင်းထဲမဆင့်နိုင်ပဲအိမ်တွေရဲ့ရှေ့မှာအိုက်နေတဲ့အတွက်အနံ့အသက်လည်းမကောင်းအိမ်ရှေ့မြေသားတွေလည်းပျက်စီးကုန်ပါလေအဲ့ဒီကုမ္ပဏီကိုတာဝန်မမဲ့ဖို့ပြောပေးပါဦး
ကုမ္ပဏီနေနဲ့တာဝန်မမဲ့ဖို့သက်ဆိုင်ရာကပြောပေးပါဆိုပြီးတော့ဒီသောရရှင်ညောင်လေးပင်ကမန်ချီဘာခက်အစာရေးပန်ကြားလာပါတယ်ရှင်VOA သောရရှင်နေအနေနဲ့မြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးသားခြင်းရယ်ဆိုရင်တော့ Facebook မှာလည်းလာပြီးတော့ရေးသားနိုင်ပါတယ် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့အစာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်ပါတယ်လို့သတင်းပေးခြင်းပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြား Radio နဲ့ Online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတေးလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိတ်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်email ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi's News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သတို့ရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပြီးကိုစောင့်မျှော်ကြိုဆိုနေပါတယ်နော်။စခိုင်းတိုင်းဝမ်းသူမျိုးနယ်ကကိုမိုးထက်အာကာကတော့ရဝေးကအချက်တငယ်ချင်းနဲ့အားလုံးအတွက်တခြင်းလေးတစ်ပုဒ်တောင်းပါတယ်တဲ့ဖြူဖြူကြော်သိန်းတည်ဆူထားတဲ့အရှုံးထက်ပိုသောဆိုတဲ့တခြင်းလေးထုတ်လွှင့်ပေးပါဆိုပြီးတော့တောင်းဆိုလာပါတယ်ရှင် VOA ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့ဒေးတောင်းလာတဲ့သောရရှင်ကတော့နာမည်လဲပြောချိန်မရလိုက်ပေမဲ့တယ်လီဖုန်းကကြာသွားပါတယ်သူကလည်းဒီဖြူဖြူကြော်သိန်းတည်ဆူထားတဲ့ဒီတခြင်းလေးကိုပဲတောင်းဆိုထားတာပါဒါကြောင့်မလို့ဒီတစ်ပတ်တော့ဒီဖြူဖြူကြော်သိန်းရဲ့အရှုံးထက်ပိုသောဆိုတဲ့တခြင်းလေးနဲ့ဒီတစ်ပတ်ဖြောပြပေးကြပါရနော်ဒေတောင်းတဲ့သောရရှင်တွေရောသူရဲ့ဒီရဝေးကအချက်တငယ်ချင်းနဲ့အားလုံးရောတိချစ် VOA သောရရှင်တွေရောဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင
်ဒိုရီနဲ့ချွဲနေတာတော့ငါအဖြစ်ချီတယ်လားအရကေကိုနာမည်တော့ပါမင်းရှာတဲ့ပြတ်နာဘောရန်ဆောင်လာရင်နဲ့ကာယာနေလိုက်တာชิคงยามกาวในงาจังอันนับชิบชิบเมลาจำพังกับเพียงเย็นจัดจันเน้นตะบาวามาพองลานาฮาลูดาจะมาราเมตีเดยลาบาโกมาตะโบมาจูราราเนฮามาชีระบาไหนบ่แม่รังงาบัวชมเปถาเนลอดินเมียตวยกูคงกะซีซีเมจไลท์ดาวชิมาเนซิงเยอะดินเมียตคุมาอัปปะตินมาเนเจอสมอลซอยายาสปีดอทซีลีทเดมาเนไซเกอกะลัสเซนเมียมัมเนมตีโลบา
ပြူကျော်သိန်းတည်ဆူထားတဲ့အရှုံးထက်ပိုသောဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တည်တခြင်းတောင်းလာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ပြည့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio ကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambi.voanews.com ဖြစ်ပါတယ်ပြိုရီကိုလည်းစာရေးကြပါအောင်ရှင်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။ချမ်းဖန်ကပြင်းပြင်းကြကြလင်းတဘာဝမဟုတ်လား။မဟာလူသားတရားမှနောင်မင်းသိသေးရဲ့လား။ဘာကောမတော်မတူရာတော့နေဟာမကြည့်တော့ပါ။အတိုင်းဘာမြဲခံရဘဝအရှုံးပေးထားနေလို့တဲ့များတွေကိုSee things like that.
မြန်မာပြည်ကပိဇာခန္ဓာကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းတွေမှာစောင့်မျှော်နှာစင်နိုင်ကြပါရဲ့ရှင်အခုဆက်ပြီးဥစီသူအောင်မြင့်ရဲ့ပြည်တွင်သတင်းတုံ့တက်ချက်ကိုထုတ်လွှင့်ပေးပါမယ်အချုပ်ချာအာဏာဘက်ကထိပါခံရနိုင်တယ်ဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါမတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါရဲ့ရှင
်ပြီးခဲ့တဲ့စက်တင်ဘာ21ရက်နေ့ကနေပြည်တော်ပုဗ္ဗသီရီမြို့နယ်ပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီခြံဝင်းထဲမှာအမျိုးသားလုံခြုံရေးကိုချိန်ချောက်လာသည့်ရခိုင်ပြည်နယ်အရေးဆွေးနွေးပွဲဆိုတဲ့ခေါင်းစဉ်နဲ့ဟောပြောပွဲတစ်ခုကျင်းပပြုလုပ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေတုန်းကလည်းအလားတူဆွေးနွေးပွဲမျိုးကိုတမတော်နဲ့ပြည်ခိုင်မျိုးပါတီကကမကထလုပ်ပြီး၄ချိန်လောက်ကျင်းပပြီးပါပြီ။ထူးခြားတာကတော့အဲ့ဒီနေ့ကဟောပြောသူတွေထဲမှာသမရဦးသိန်းစင်အစိုးရလက်ထက်ကာကွယ်ရေးဝန်ကြီးတာဝန်ထမ်းဆောင်ခဲ့တဲ့အငြိမ်းစားဒုဗိုလ်ချုပ်ကြီးဝေလွင်နဲ့နိုင်ငံရေးဝန်ကြီးဟောင်းဦးကနမောင်လင်တို့ပါဝင်ပြီးသူတို့ပြောတဲ့အထဲမှာလက်ရှိရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံအပေါ်လူမျိုးတုံးတပ်ဖြတ်မှုလူအခွင့်အရေးချိုးဖောက်မှုတွေနဲ့ဆွတ်ဆွဲနေတာတွေဟာနောက်တစ်ချိန်နိုင်ငံတကာစစ်ခုံရုံးမှာဆွဲချက်တင်နိုင်အောင်မြန်မာနိုင်ငံကိုနိုင်ငံတကာတပ်တွေအတားအဆီးမရှိဝင်နိုင်အောင်ဖန်တီးတဲ့ထောင်ချောက်ဖြစ်တယ်ဆိုတဲ့အထိပြောဆိုခဲ့ကြပါတယ်သူတို့ဘာတွေပြောဆိုခဲ့ကြသလဲလက်ရှိရခိုင်ပြည်နယ်မြောက်ပိုင်းကပြည်ထနာဟာသူတို့ပြောသလိုအချုပ်ချာအာဏာထိပါခံရသည့်အထိဖြစ်လာနိုင်မလားဆိုတာကုတပတ်ဆွေးနွေးတင်ပြသွားပါမယ်
ဒုဗိုလ်ချုပ်ကြီးဟောင်းဝေလွင်ကရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာကို1998ခုနှစ်ကဥရောပတိုက်ကိုဆိုဗိုမှာဖြစ်သွားခဲ့တဲ့ဖြစ်ရပ်တွေနဲ့နှိုင်းယှဉ်ပြောဆိုခဲ့ပါတယ်။ခရစ်ယာန်အများစုနေထိုင်တဲ့ကိုဆိုဗိုပြည်နယ်တွေအိမ်နီးချင်းနိုင်ငံတွေကမွတ်စလင်တွေအတင်းဝင်ရောက်သွေးနှောတားဖောက်ခံခဲ့ရပြီးမွတ်စလင်တွေလက်ထဲရောက်ခဲ့တယ်။နောက်ပိုင်းပဋိပက္ခအရှိန်မြင့်လာတော့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အခွင့်ပြုချက်မရဘဲနေတိုးတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးအချုပ်ချာအာဏာဆုံးရှုံးသွားရတယ်လို့ဆိုပါရယ်။ဒါအပြင်လက်ရှိအချိန်ဖိလစ်ပိုင်နိုင်ငံမာရဝီမြို့ကိုအစိုးရအကြမ်းဖက်သမားတွေဝင်ရောက်တိုက်ခိုက်လို့လက်ရှိအချိန်ထိအစိုးရတပ်တွေကပြန်တိုက်နေရတဲ့အကြောင်းထိုင်းနိုင်ငံတောင်ပိုင်းမှာဆိုရင်လေဖုံးတော်ကြီးတွေဟာလုံခြုံရေးအဆောင်တွေလိုက်ပါပြီးမှစွန့်ခံထွက်ကြရတယ်လို့ကျောင်းတွေမှာလည်းလုံခြုံရေးချပြီးမှစာတင်နေရတဲ့အကြောင်းအခုရခိုင်ပြည်နယ်မြောက်ပိုင်းဟာအဲ့ဒီအခြေအနေမျိုးဖြစ်လာနေပြီလို့သူကပြောပါတယ်။နိုင်ငံတိုင်းဝင်ကြီးဦးဝနမောင်လင်ကတော့အမျိုးသားလုံခြုံရေးနဲ့အချုပ်ချာပိုင်ဆိုင်မှုပိုင်နဲ့နေမြေတည်တဲ့ခိုင်မြဲရေးကိုလုံးဝအထိပါမခံနိုင်တဲ့အကြောင်းရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုကုလသမဂ္ဂမျက်နှာစာမှာသုံးစွဲနေတာကိုလုံးဝလက်သင့်မခံတဲ့အကြောင်းအဲ့ဒီဒေသမှာ1982နိုင်ငံသားဥပဒေအတိုင်းအတိအကျဆောင်ရွက်ရမှာဖြစ်ကြောင်း ARSC အဖွဲ့နဲ့အကြမ်းဖက်လုပ်ရက်ကိုလက်မခံတဲ့အကြောင်းအကြမ်းဖက်တိုက်ဖြတ်ရေးနဲ့လူအခွင့်ရေးဆက်ဆက်တာကိုလက်မခံတဲ့အကြောင်းဘင်္ဂါလီပြည်ထနာကိုဘာသာရေးဖိနှိပ်ခွဲခြားမှုအဖြစ်ပုံဖော်တာကိုလက်မခံတဲ့အကြောင်းစသဖြင့်ပြောဆိုသွားခဲ့ပါတယ်။တကယ်တော့သူတို့နှစ်ယောက်ပြောနေတဲ့ ARSA အဖွဲ့နဲ့အကြမ်းဖက်လုပ်ရက်တွေကိုပြည်ခိုင်ဖြိုးပါတီတာမကပြည်ရင်းပြည်ပဘယ်သူကမှထောက်ခံတာမဟုတ်ပါဘူး။American ပြတိန်ပြင်သစ် Russia တရုတ်စတဲ့နိုင်ငံကြီးတွေကအကြမ်းဖက်အဖွဲ့နဲ့အကြမ်းဖက်လုပ်ရက်ကိုလုံးဝလက်မခံဘူးဆိုတာပြက်ပြက်သားသားပြောထားပြီးသားပါဒါရင်မကအိန္ဒိယအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတွေကလည်းအဲ့ဒီ ARSA အဖွဲ့နဲ့အကြမ်းဖက်လုပ်ရက်တွေကိုလက်မခံဘူးလို့ပြောဆိုထားပြီးဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကဆိုရင် ARSA အဖွဲ့ကိုနှိမ်နှင်းဖို့သူတို့လည်းမြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုတဲ့အထိပြောဆိုထားပြီးပါပြီ
တကယ်တော့သူတို့နှစ်ယောက်ပြောနေတဲ့ ARSA အဖွဲ့နဲ့အကြမ်းဖက်လုပ်ရက်တွေကိုပြည်ခိုင်ပြိုးပါတီသာမကပြည်ရင်းပြည်ပဘယ်သူကမှထောက်ခံတာမဟုတ်ပါဘူး American ဗြိတိန်ပြင်သစ် Russia တရုတ်စတဲ့နိုင်ငံကြီးတွေကအကြမ်းဖက်အဖွဲ့နဲ့အကြမ်းဖက်လုပ်ရက်ကိုလုံးဝလက်မခံဘူးဆိုတာပြက်ပြက်သားသားပြောထားပြီးသားပါဒါတွေမကအိန္ဒိယအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတွေကလည်းအဲ့ဒီ ARSA အဖွဲ့နဲ့အကြမ်းဖက်လုပ်ရက်တွေကိုလက်မခံဘူးလို့ပြောဆိုထားပြီးဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကဆိုရင် ARSA အဖွဲ့ကိုနှိမ်နင်းမှုသူတို့လည်းမြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုတဲ့အထိပြောဆိုထားပြီးပါပြီ။လက်ရှိပြဿနာနဲ့ပတ်သက်ပြီးနိုင်ငံတကာကပြောနေကြတာဟာ ARSA အကြမ်းဖက်အဖွဲ့ကိုမြန်မာတပ်မတော်ကတိုက်ခိုက်ချေမှုန်းတဲ့ကိစ္စမဟုတ်ပါဘူး။ ARSA အကြမ်းဖက်အဖွဲ့ကိုတိုက်ခိုက်ရမှာတပ်မတော်အနေနဲ့လိုအပ်ရင်ဘယ်နိုင်ငံကလုံခြုံရေးအဖွဲ့စည်းတွေနဲ့မဆိုပူးပေါင်းဆောင်ရွက်လို့တောင်ရနိုင်ပါသေးတယ်။လက်ရှိနိုင်ငံတကာကပြောနေတာဟာသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်နေကြတဲ့ရခိုင်ပြည်နယ်ကမွတ်စလင်တွေအသက်လူပြီးဘင်္ဂလားဒေ့ရှ်ဘက်သိမ်းနဲ့ချီထွက်ပြေးသွားတဲ့ကိစ္စသူတို့နေအိမ်တွေမိရှို့ဖျက်ဆီးခံရတဲ့ကိစ္စလူခွင့်ရေးမရဘဲဖိနှိပ်ခံရတဲ့ကိစ္စစတာတွေပဲဖြစ်ပါတယ်ဒီကိစ္စကိုအကောင်းဆုံးဖြေရှင်းပေးဖို့ပါ
ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့ပြဿနာနဲ့ပတ်သက်ပြီးစစ်ဘိုလ်ချုပ်ဟောင်းတွေနဲ့မြမတက်မတော်ခေါင်းဆောင်တွေအတွက်တိတ်မဝေးလှသေးတဲ့သမိုင်းသင်ခန်းစာပူပူနွေ့နွေ့ကြီးရှိပါသေးတယ် အဲ့ဒါကတော့အရင်ဆက်အာနာရှင်ဗိုလ်ချုပ်ကြီးနေဝင်ဖန်တီးခဲ့တဲ့တရုတ်ဘက်မှအရေးခင်ဖြစ်ပါတယ်။1967ခုဂျွန်လမှာတရုတ်ဘက်မှအရေးခင်ဖြစ်ပြီးရန်ကုန်နဲ့နေမြို့အတော်များများမှာတရုတ်လူမျိုးတွေအသက်ခံရအကြမ်းဖက်ခံရတရုတ်တန်ယုံတိုက်ခိုက်ခံရမှုတွေဖြစ်ပေါ်ခဲ့ပါတယ်။ဒီပဋိပက္ခကြီးဖြစ်ပွားပြီးတဲ့နောက်မြန်မာပြည်ပေါက်တရုတ်လူမျိုးအတော်များများ မြန်မာပြည်ကနေစွန့်ခွာထွက်ပြေးကြပါတယ်။မြန်မာနိုင်ငံတွင်းခုလိုဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးတရုတ်ကွန်မြူနတီပါတီနဲ့တရုတ်အစိုးရခေါင်းဆောင်တွေအလွန်စိတ်ဆိုးပါတယ်။ဒီလိုနဲ့တရုတ်နိုင်ငံနဲ့ဝင်ရောက်ခိုးလုံနေတဲ့ကချင်စစ်ဘိုနော်ဆိုင်ကိုကန့်ခေါင်းဆောင်ဖုန်ကြားရှင်အပါအဝင်အင်အားစုတချို့ကိုဗမာပြည်ကွန်မြူနတီပါတီဘကပအလံအောက်မှစုစည်းပေးပြီးတရုတ်ဗော်လန်တီယာတပ် ားဆိုတဲ့အခြေအနေမျိုးပါဒီကနေ့ဝတ်တပ်ဖွဲ့တွေစိုးမိုးထားတဲ့နေမြေကိုကြည့်ရင်အချုပ်ချာအာနာအမှန်လက္ခဏာလုံးဝမရှိတာတွေ့မြင်ရမှာပါတကယ်တော့အဲ့လိုချုပ်ချာအာနာဆုံးရှုံးတဲ့အထိဖြစ်ရတာဟာဆရာနာရှင်တယောက်ရဲ့အမျော်မြင်မဲ့မှုအမျိုးသားရေးဆိုပြီးအစွန်းရောက်မှုတွေကြောင့်ဖြစ်တယ်ဆိုတာသင်ခန်းစာယူနိုင်ပါတယ်လက်ရှိရခိုင်ပြည်နယ်ကမွတ်စလင်တွေပြည်တနာမှလည်းအလားတူပါပဲအရင်ဆရာနာရှင်တွေအမျော်မြင်နေခဲ့လို့အရင်အချင်းမဲ့ခဲ့လို့နှစ်ပေါင်း90ကျော်တိုင်အောင်ပြေလည်အောင်မဖြေရှင်းနိုင်ခဲ့ပါဘူးမဖြေရှင်းနိုင်ရုံမက2012ခုနှစ်မှာတခါ2016ခုနှစ်မှာလက်ရှိ2019ခုနှစ်ဩဂုတ်လမှာပြဿနာမီးပွားကြီးတွေထက်ခါပေါ်ပေါက်လာတာဖြစ်ပါတယ်။ဒါတွေကိုအမျိုးသားရေးပြဿနာတကဘာလုံးကအမှားငါတို့ကအမှန်ဆိုပြီးပြောနေလို့လည်းမပြေလည်ပါဘူး
။တကြောက်ရခိုင်ပြည်နယ်ကပြိပခပြဿနာတွေနဲ့ပတ်သက်ရင်တမတော်ပြည်ခံပြုတ်ပါတီနဲ့ဒုံဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့အနေနဲ့ပါအမျိုးမြင်ရှိရှိအချုပ်ချာအာဏာမထိပါအောင်တိုင်းပြည်အကျိုးရှိအောင်နိုင်ငံတကာအသံဝင်ကလည်းလက်ခံအောင်ပူးပေါင်းဖြေရှင်းသင့်ပါတယ်။အရသားတွေကိုထိခိုက်မှုအ ਨੇ ဆုံးဖြစ်စေတဲ့ဤနဲ့အကျန်းဖက်သမားတွေကိုပြက်ပြက်သားသားခြေမုံပေးဖို့လိုပါတယ်။ဒီလိုအကူအညီပေးခြင်းတည်သားလျင်ရခိုင်ပြည်နယ်ကိုကိုဆိုဘိုလိုဖိလစ်ပိုင်ကမာရာဝီလိုထိုင်းနိုင်ငံတောင်ပိုင်းလိုအချုပ်ချာအာဏာထိပါခံရတဲ့အဖြစ်မျိုးမရောက်အောင်တားဆီးနိုင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ
်။ခုစစ်တူအောင်မြင်ရပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္ဂနွေနေ့ညနဲ့တနင်္လာမနေ့ပိုင်းတွင်မှပုံမှန်နားဆင်နိုင်မှာဖြစ်ပါတယ်ရှင်။
တော်ရှိမှခင်ဗျာရခိုင်ပြည်ပခါကြောင့်ဒုက္ခခံစားနေရသူတွေဒုက္ခသည်တွေကိုနိုင်ငံတကာအကူအညီတွေပေးတဲ့နေရာမှာရခိုင်ဒေသတွင်းမှာရှိတဲ့လူမှုအသိုက်အဝန်းအားလုံးအတွက်မြတ်မြတ်တတဖြစ်စေဖို့လိုလားတယ်လို့မြန်မာတာဝန်ရှိသူတွေဘက်ကပြောနေပါတယ်နိုင်ငံတကာအကူအညီတွေရခိုင်ဒေသကိုလွတ်လွတ်လပ်လပ်နဲ့မြတ်မြတ်တတပေးနိုင်ဖို့အတွက်အချိန်တကယ်ရောရှိရလားနောက်နိုင်ငံတကာရဲ့လူသားချင်းစာနာကူညီမှုအထောက်ပံ့တွေပေါ်မှာဘယ်လိုသဘောရပါသလဲလာမယ့်အင်္ဂါနေ့ညပိုင်းဒဲအလီလိုက်အစည်းအဝေးမှာဆွေးနွေးဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမိများလူတွေတို့ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12923823554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြပါတဲ့တို့ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
လာမယ့်အင်္ဂါညတိုင်းရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့သူတွေအချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနောက်ဆုံးကြက်နေသေးတဲ့ကိုငင်းချမ်းနဲ့မအေးတနာကျော်တို့အစီအစဉ်တင်ဆက်ပေးထားတဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနှာစင်ကြရအောင်ပါရှင်။
စက်တင်ဘာလ10ရက်နေ့ကဂျပန်နိုင်ငံဂီဖူခရိုင်အတွင်ပြေးဆွဲတဲ့လော်ကယ်ရထားတစ်စင်းမှာတော့ခီးသွွားတွေကိုရထားပေါ်မှာချစ်စရာကြောင်တွေကကြိုးစုခဲ့တာပါလမ်းပေါ်မှာလေလွင့်တဲ့ကြောင်တွေကိုတက်ပြစ်တဲ့ကိစ္စကိုအများသတိပြုအာရုံစိုက်လာအောင်ဆိုပြီးတော့ရည်ရွယ်ပြီးတော့လှုံ့ဆော်မှုတရအနေနဲ့လော်ကယ်ရထားစီမံခန့်ခွဲသူနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတရပူးပေါင်းပြီးတော့လုပ်တဲ့အစီအစဉ်ဖြစ်ပါတယ်ရထားထဲမှာတော့အကြောင်ကောင်30လောက်သွာလာနေပြီးခီးတယ်တွေကအဲ့ဒီကြောင်တွေနဲ့ချော့မြူကစားနိုင်ပါတယ်။ပိုင်ရှင်မဲ့ဖြစ်နေတဲ့ကြောင်နှစ်ကောင်ကိုမွေးစားထားတဲ့ဟိုင်ဂိုခရိုင်မှာနေထိုင်တဲ့ခီးသွွားတူဖြစ်တဲ့မီကိုဟာယာရှိကတော့ဒီစီစဉ်တော့ပိုင်ရှင်မဲ့ဖြစ်နေတဲ့ကြောင်တွေနဲ့သူတို့ရဲ့အခြေအနေကိုအလုံးကအယုံဆိုင်အလေးထားလာစေနိုင်ပြီးတော့ထိရောက်တဲ့နိလန်ဖြစ်တဲ့ဆိုပြီးတော့ဒီစီစဉ်ကိုသူကချီးကျူးပါတယ်။ဒီစီစဉ်ကိုယူရိုယထားလုပ်ငန်းနဲ့ GT Cafe ကြောင်ဆောက်ဆောင်ရီ အဖွဲ့တို့ကပူရွေးပြီးဆီစဉ်တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ပိုင်းအတွင်းကဂျပန်နိုင်ငံမှာစောက်ရှောက်ရေးကိဟာတွေရောက်လာတဲ့ပိုင်ရှင်မဲ့အကြောင်းအရေးအတွက်ရောတက်ဖြတ်ခံရတဲ့အကြောင်းအရေးအတွက်ရောကြာဆင်းလာပေမဲ့လို့ကြောင်းတွေကိုတက်ဖြတ်မှုလုံးဝရပ်တန့်ဖို့အထိရည်ရွယ်ပြီးတော့သူကဒီလိုလုပ်ကြတာပါ။ဂျပန်နိုင်ငံမှာကြောင်းထက်ခွေးကိုပို့ပြီးငွေကြပေမဲ့လို့ကိန်းကနန်းတွေအရကြောင်မွေးသူအရေးအတွက်ကလည်းအခုတိုးလာနေတာပါ။ဂျပန်တနိုင်ငံလုံးမှာကြောင်အရေးအတွက်6.8တန်းရှိပါတယ်ရှင
်။အင်္ဂလန်နဲ့ဥရောပမှာစားလေစားထားရှိတဲ့လက်ပူတင်လို့ခေါ်တဲ့ဝက်သွေးအမဲသွေးနဲ့လှုပ်ထားတဲ့ sausage ပြည့်ပြိုင်ပွဲတစ်ရက်ကိုအင်္ဂလန်နိုင်ငံမြောက်ပိုင်းမှာကျင်းပနေတာပါ။ပြောရရင်တော့ဒီပြိုင်ပွဲဟာနှစ်ပေါင်း100ကျော်တက်တန်းရှိလာတဲ့ဒေသရဲ့အစဉ်အလာတစ်ခုလို့ဖြစ်နေတာပါ။အခုပြိုင်ပွဲကိုတော့ဗြိတိန်နိုင်ငံမန်ချက်စတာမြောက်ပိုင်း15မိုင်လောက်ဝေးတဲ့ Ransbottom လို့ခေါ်တဲ့အင်္ဂလန်မြောက်ပိုင်းကျေးရွာလေးတစ်ခုမှာစက်တင်ဘာလ10ရက်နေ့ကကျင်းပခဲ့တာပါ။ပြိုင်ပွဲဝင်သူတဦးချင်းအနေနဲ့အမြင့်မှာတင်ထားတဲ့6ပေါင်ခွဲအလေးချိန်ရှိတဲ့ Yorkshire ပူတင်းမုတ်ပြားတွေကိုအောက်ဖက်ကိုကြာလောင် Black Sausage လုံးနေနဲ့3ချိန်ပြစ်ချခွင့်ရှိပါတယ်။ Wolverhampton ကအသက်45နှစ်အရွယ် IT ကျွမ်းကျင်ဝန်ထမ်းတအူးကယော့ရှာယာပူတင်း5ခုကိုအောက်ကိုပြစ်ချနိုင်ခဲ့ပြီးတော့2018ခုနှစ်ရဲ့ချန်ပီယံဆုကိုရရှိသွားပါတယ်။အစင်အလာပူတင်းပြစ်ပြိုင်ပွဲကြောင့်ဒီမျိုးလေးကိုလူထောင်နဲ့ချီရောက်ရှိလာပြီးတော့15ရာစုနှစ်လောက်တုန်းကတော့အင်္ဂလန်ရဲ့နှင်းစီစစ်ပွဲများလို့ဆိုတဲ့အချိန်ကာလကိုပြန်ပြီးအမှတ်ရစေပါတယ်။ရှေးလူကြီးတွေရဲ့အဆိုအရတော့အဲ့ဒီစစ်ပွဲမှာနှစ်ဖက်အပြန်အလှန်တိုက်ခိုက်နေတဲ့လေးမြားကြီးတွေကုံသွားတဲ့အခါယော့ရှာယာပူတင်းဘလက်ပူတင်းဆော့ဆေ့ချ်တို့နဲ့အပြန်အလှန်ပြစ်ပေါက်ကြတယ်လို့ဆိုပါတယ်။ယော့ရှာယာပူတင်းကတော့ထောဘတ်နဲ့လှုပ်ထားတဲ့ဗြိတိန်အစားအစာတစ်ခုဖြစ်ပြီးတော့ဘလက်ပူတင်းကတော့ဝက်သွေးဝက်စီတွေကိုအေးခံခဲထားပြီးဝက်ဥတွေပြန်ထာပနာလှုပ်ထားတဲ့ဆော့ဆေ့ချ်တစ်မျိုးဖြစ်ပါတယ
်။ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုနာဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညခင်1နာရီထိတစ်ချိန်ပြန်ပြီးတော့လည်းနာဆင်နိုင်ကြပါတယ်။ VOA Internet ဆက်မျက်နှာကတော့ burmese@voanews.com ဖြစ်ပါတယ်။ကျမတို့ VOA ကတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့တနင်္လာနေ့မနက်ဖက်1နာရီစာအစီအစဉ်တွေကိုနာဆင်နေရတာဖြစ်ပါတယ်ရှင်။အခုတနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင်
။ဂျာမနီသူတွေရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်အင်္ဂလာမာကယ်ဟာ၄ချိန်မြောက်သက်တမ်းအတွက်ထပ်ပြီးအနိုင်ရသွားပါပြီ။လွန်ခဲ့တဲ့3လမှာမဲဆွယ်စည်းရုံးပွဲတွေစတင်ကလေးကဒီလိုရက်လက်ထွက်လာမယ်ဆိုတာကိုတော့ခံမှန်းထားခဲ့ကြပြီးသားပါ။ဒါပေမဲ့လည်းဝန်ကြီးချုပ်မာကယ်ရဲ့အာဏာရ Christian Democrats Party ဟာခံမှန်းခဲ့တာထက်မဲရည်အတွက်ရော့သွားပြီးလက်ရဆွန်ပါတီတစ်ခုကတော့ခံမှန်းထားတာထက်မဲရည်အတွက်ပိုရသွားတဲ့ပုံရှိပါတယ်။ဒင်္ဂလာရီနိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်ကလေးငယ်ထောင်ပေါင်းများစွာနဲ့သူတို့မိသားစုတွေအတွက်ကုလသမဂ္ဂကလေးငယ်များရမုံငွေအဖွဲ့ UNICEF ရဲ့အရေးပေါ်အကူအညီတွေဒါကာမြို့တော်မှာရောက်သွားပါပြီ။မြန်မာနိုင်ငံရခိုင်ပြည်နယ်ကနေထွက်ပြေးသွားသူတွေလို့ပြောတဲ့အဲ့ဒီဒုက္ခသည်တွေကိုမြန်မာဆွေရကရိုဟင်ဂျာလို့မခေါ်ဘဲရခိုင်ပြည်နယ်ကမွတ်စလင်များလို့သုံးလုံးပြောဆိုသလိုမြန်မာလူမှုအများစုကလည်းဘင်္ဂလီဆိုပြီးတော့သုံးဆွဲပြောဆိုကြပါတယ်။ဒိမန်နိုင်ငံကူပင်ဟေဂင်မြို့ကနေထွက်သွားတဲ့ကုနီလင်းရင်ပေါ်မှာရေတန့်ဆေးပြားတွေ၊မိသားစုတန်ရှင်ရေးပစ္စည်းတွေ၊ရေနဲ့မင်းလာဆိုင်ရာပစ္စည်းတွေ၊ပလတ်စတစ်အမိုးကားတွေ၊ကလေးတွေအတွက်ကစားစရာတွေနဲ့တခြားပစ္စည်းတန်တရာပါသွားပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်ရဲဘော်ကြကြီးရွာအနီးမှာ ARS အစွန်ရောက်ဘင်္ဂလီအကြမ်းဖက်သမားတွေအကြမ်းဖက်တိုက်ခိုက်တပ်ဖြတ်တာခံခဲ့ရတဲ့ဟိန်းနူဘာသာဝင်ရုပ်လောင်း28လောင်းကိုလူမျိုးရေးတပ်ဖွဲ့ဝင်တွေကတနင်္ဂနွေနေ့မှာတွေ့ရှိခဲ့တဲ့အကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကတနင်္ဂနွေနေ့မှာပဲသတင်းထုတ်ပြန်ထားပါတယ်။တမယိုးကြောင့်ငှက်ဖျားယောဂစီးပွားတွေကိုခံနိုင်ရင်ရှိတဲ့စူပါငှက်ဖျားယောဂလို့တင်စားခေါ်ဆိုတဲ့ကြောင်းမဲ့ဖွယ်ငှက်ဖျားယောဂတမျိုးအာရှတိုက်တွင်ပြန့်နှံ့နေတာမှာမကြသေးခင်ကဗီယက်နမ်နိုင်ငံကိုပထမဆုံးတင်ရောက်သွားပြီဖြစ်တဲ့အကြောင်းသုတေသီတွေကတောက်ကြနေမှာပြောပါရယ်။အဲဒီငှက်ဖျားယောဂမျိုးစောက်ကို2009ခုနှစ်ကကမ္ဘောဒီးယားမှာပထမဆုံးတွေ့ခဲ့တာပါခင်ဗျာ
။စက်တင်ဘာလ25ရက်နေ့တနင်္လာနေ့မနေ့ဖက် VOA American တန်ရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိမ်းကြီးညာပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ John Ellison ဖြစ်ပါရရှင်။တနင်္လာနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လို့မြန်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.